Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်ဩဂုတ်လ9ရက်သတင်းလာနေညပိုင်း9:30အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းထိုမီတာ24 25 51နဲ့လိုင်းလမီတာ190ရိုးကနေတိုက်ထုတ်လွှင့်နေပါပဲရှင်ကျွန်မနန်းလောပါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်တော်မှာပါ
မင်္ဂလာညချမ်းမာရှင်ကျွန်မတင်ကြီးထိုက်ပါမြောက်ကိုရီးယားဘက်ကအကောင်းဆုံးလုပ်နိုင်တာကတော့ဆေးဆက်ဆွေးနွေးရေးအဆင့်အင့်ဖြစ်ဖို့ဒုံးကျည်စမ်းသပ်တာတွေရပ်ပါပြီဆိုတဲ့သတင်းစကားပေးဖို့ဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုလိုက်ပါတယ်တောင်တူပင်လေပြင်ပိုင်နက်ဆန်ရအငင်းပွားမှုတွေအပေါ်မှာအထူးပဲစိုးရိမ်ရပါကြောင်းအမေရိကန်ဂျပန်နဲ့ဩစတြေးလျတို့ကပူးရဲကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ဒီလိုထိတ်တန့်ရောက်တဲ့တဲ့တွေကိုကိုရန်နိုင်တဲ့အတူကြေညာပေးပါမယ်ရှင
်ကောင်းပါပြီရှင်မြန်မာတနိုင်ကလုံးကဒီမိုကရေစီရေးအုံကြွတောင်းဆိုခဲ့ကြတဲ့ရှစ်လေးလုံးအရေးတော်ပုံတမိုင်းပြတိုက်တိဆောက်ဖို့အတွက်ကြိုးပမ်းနေတဲ့လက်ရှိအခြေအနေပဲရောက်နေပါပြီလေဒီ
ကလည်းကြိုးပမ်းထွေးကိစ္စအဆွေလေးအတူတူလိုက်လို့ရှင်တော့အဲ့ဒါစိုးရွားပွက်နေတဲ့အကောင့်တဲ့ပေါ်မှာဖြစ်တဲ့ဖြစ်တဲ့အတွက်ပုံကြီးကောင်းတယ်ပေါ့နော်ပုံကြီးကောင်းတယ်ဆိုတော့အခုကကျွန်တော်တို့
88ငင်းချင်းရင်းနဲ့ပွင့်လင်းလူအဖွဲ့အစည်းကကိုချင်းမီပြောတော်တာပါပြေဆုံးတော့မကြခင်ကြားမှာပါဒါအပြင်နိုင်ငံတော်အတိုင်းပိခံပုဂ္ဂိုလ်ဒီကနေ့မန္တလေးတိုင်းထက်ကကြေးလက်ပြည်သူတွေနဲ့တွေ့ဆုံတဲ့တဲ့တင်တမရောကကန့်ကွက်တဲ့ကြားကပဲမွန်တော်လိုင်းရင်းနဲ့ကျင်းပတဲ့တဲ့နဲ့ထိုင်းနိုင်ငံမှာအလုပ်ပါမယ့်အတွက်ပိုက်ဆံပေးခဲ့ရပေမဲ့နောက်ပိုင်းအလုပ်ကပါထုတ်ပယ်ခံခဲ့ရတဲ့မြန်မာအလုပ်သမားတွေကိုကုမ္ပဏီကရောချေပေးဖို့ထိုင်းတရားရုံးကဆုံးဖြတ်လိုက်တဲ့သတင်းတွေကိုတင်ပြတော့မှာပါဒုတိယပိုင်းနိုင်ငံမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ခုတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုမှတ်သိနေထိုင်တဲ့ကိုရန်နိုင်တို့ကပြောပြပေးကြပါအောင်ရှင
်မြောက်ကိုရီးယားဘက်ကအကောင်းဆုံးဆောင်ရွက်နိုင်တာကတော့ဆွေးနွေးပြောဆိုရေးအဆင့်အင့်ဖြစ်ဖို့ဒုံးကျည်စမ်းသပ်မှုကိုရပ်ပါမယ်ဆိုတဲ့သတင်းစကားပေးဖို့ဖြစ်ပါတယ်လို့အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ကဒီကနေ့တနင်္လာနေ့မှာပြောဆိုလိုက်ပါတယ်ဖိလစ်ပိုင်နိုင်ငံမနီလာမြို့မှာအရှိတောင်အရှနိုင်ငံများအသင်းရဲ့ဒေသဆိုင်ရာဖိုရမ်ကိုတက်ရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးကအခုလိုပြောဆိုတာပါပယ်ရင်တက်ထုံးကြီးစမ်းသပ်မှုတွေကြောင့်မြောက်ကိုရီးယားအပေါ်ဒဏ်ခတ်ပိတ်ဆို့မှုဒစ်ကိုပြီးခဲ့တဲ့စနေနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှတခဲနဲ့အတည်ပြုလိုက်တာဟာဆိုရင်မြောက်ကိုရီးယားရဲ့လုပ်ရက်တွေအပေါ်နိုင်ငံတကာအသိုင်းအဝိုင်းကလက်သင့်မခံနိုင်ဘူးဆိုတာနဲ့ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးကိုမျှော်လင့်နေဆိုတာကိုရှင်းရှင်းလင်းလင်းပြသလိုက်တာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံသားဝန်ကြီးကပြောဆိုပါတယ်။မြောက်ကိုရီးယားဘက်ကတော့ဒဏ်ခတ်ပိတ်ဆို့မှုကိုရှုတ်ချတဲ့အကြောင်းဒီကနေ့တနင်္လာနေ့မှာနိုင်ငံပိုင်မီဒီယာကနေပြောပါတယ်။သူ့ရဲ့နျူကလ িয়ার အစီအစဉ်နဲ့ရေးစစ်ဆက်တဲ့နေရာမှာဒဏ်ခတ်ပိတ်ဆို့မှုကအလုံးမဖြစ်ဘူးဆိုတာကိုထပ်ပြီးသက်တည်ပြတဲ့အနေနဲ့ရောအမေရိကန်ကိုလက်တုံပြတဲ့အနေနဲ့ရောစမ်းသပ်မှုတွေကိုအစာပေါင်းထောင်နဲ့ချီထပ်လုပ်မယ်လို့မြောက်ကိုရီးယားဘက်ကပြောပါတယ်။မြောက်ကိုရီးယားဘက်ကတရားမျှတရေးအတွက်ဆောင်ရွက်သွားမှာဖြစ်ပြီးအမေရိကန်အနေနဲ့နှစ်နိုင်ငံကြားမှာသမုတ်တရားကြီးချထားလို့ပြည်မာကြီးလုံခြုံပြီလို့ယုံကြည်ထားတယ်ဆိုရင်တော့အမားကြီးတရက်ကိုကျူးလွန်တာပဲလို့လည်းမြောက်ကိုရီးယားကပြောဆိုလိုက်ပါတယ်ရှင
်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းရဲ့ချဉ်းကပ်မှုကိုမြောက်ကိုရီးယားဆိုရကပယ်ချလိုက်ပြီးတဲ့နောက်မြောက်ကိုရီးယားနိုင်ငံအပေါ်အပြင်းထန်ဆုံး PR တွေပေးဖို့အမေရိကန်ရံမူဝါဒကိုလုံးဝထောက်ခံတယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောလိုက်ပါတယ်။ပြီးခဲ့တဲ့သတင်းဘက်ကမြောက်ကိုရီးယားကတိုက်ချင်းပစ်ပယ်ထိန်းဒုံးကြီး ICBM ကိုဒုတိယကြိမ်အောင်မြင်စွာလွတ်တင်ပြီးချိန်ကစပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပထမဆုံးကြိမ်တယ်လီဖုန်းစကားပြောဖို့အတွက်သမ္မတမွန်ဂျေအင်းဟာအပန်းဖြေအားလက်ရက်ခီးကနေတင်းလာနေမှာပြန်ရောက်လာခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံပေါ်အရေးယူပိတ်ဆို့မှုတွေကိုအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ကထောက်ခံတယ်လို့ထပ်လောင်းပြောကြားခဲ့ပါတယ်။မြောက်ကိုရီးယားပေါ်ကုလသမဂ္ဂရဲ့အရေးယူပိတ်ဆို့မှုတွေကိုအမေရိကန်တရုတ်ရုရှားနိုင်ငံပါဝင်ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံစလုံးကစနေနေ့ကတညီတညွတ်ထဲထောက်ခံခဲ့ကြတာဖြစ်ပါတယ်။ကုလသမဂ္ဂရဲ့ဒဏ်ခတ်ပိတ်ဆို့မှုတက္ကမြောက်ကိုရီးယားနိုင်ငံကနေကြောင်ပြီးသွေးတန်ခဲနဲ့ပင်လယ်ဇာတင်ပို့မှုအလုံးကိုတားမြစ်လိုက်တယ်လို့ပြည်ပမှာလှုပ်လှုပ်နေတဲ့မြောက်ကိုရီးယားနိုင်ငံသားအရေးအတွက်ကိုလည်းကန့်သတ်လိုက်တဲ့အတွက်မြောက်ကိုရီးယားနိုင်ငံအနေနဲ့သူ့ရဲ့တရားမဝင်နျူကလ িয়ার နဲ့ပယ်ထိန်းဒုံးအစီအစဉ်တွေကိုလောင်စာအားဖြည့်ဖို့အတွက်တနစ်ကိုအမေရိကန်ဒေါ်လာ1ဘီလီယံလောက်ဆုံးရှုံးစေမှာဖြစ်ပါတယ်။မြောက်ကိုရီးယားပေါ်ကုလသမဂ္ဂကပို့ပြီးပြင်းထန်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ခဲ့တာကိုဂျပန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကလည်းတနစ်ကိုအနေနဲ့ကကြိုဆိုလိုက်ပါတယ်ခင်ဗျာ။
တန်တူပင်လေပြင်အတွင်းနယ်မြေပိုင်ဆိုင်မှုအငင်းပွားမှုတွေအပေါ်အထူးပဲစိုးရိမ်နေတဲ့အကြောင်းအမေရိကန်ပြည်ထောင်စုဂျပန်နဲ့ဩစတြေးလျတို့ကဒီကနေ့တနင်္လာနေ့မှာပြောဆိုလိုက်ပါတယ်။ဒေတာတွင်းမှာတင်းမာမှုတွေတိုးလာစေနိုင်တဲ့ဒါမှမဟုတ်လေပြန်လည်ပြင်ဆင်မရနိုင်တော့တဲ့အခြေအနေထိသဘာဝပတ်ဝန်းကျင်ပျက်စီးစေနိုင်တဲ့မြေတွေဖော်ယူနေတာနဲ့စီရေးဆောင်ရွက်ချက်တွေကိုရပ်ဆိုင်ဖို့ကိုလည်းတောင်းဆိုပါတယ်။အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ဩစတြေးလျနိုင်ငံသားဝန်ကြီး Julie Bishop နဲ့ဂ ဂျပန်နိုင်ငံသားဝင်ကြီးတာရိုကိုနိုတို့ဖိလစ်ပိုင်မှာကျင်းပနေတဲ့အရှိတောင်အရှဝင်ကြီးအဆင့်အစည်းအဝေးအတွင်းတီးသန့်တွေ့ဆုံဆွေးနွေးခဲ့ကြပြီးတဲ့နောက်ပူးရဲကြေညာချက်တစ်စောင်ထုတ်ခဲ့တာပါ။တောင်တရုတ်ပင်လယ်ပြင်အတွင်းကတရုတ်တို့ပိုပြီးပိုင်ဆိုင်တယ်လို့ပြောဆိုမှုဟာတရားမဝင်ကြောင်းဆုံးဖြတ်ခဲ့တဲ့ပြီးခဲ့တဲ့နှစ်အတွင်းအငင်းပွားမှုဆိုင်ရာနိုင်ငံတကာခုံသမားဒီယုံရဲ့ဆုံးဖြတ်ချက်ကိုတရုတ်နဲ့ဖိလစ်ပိုင်တို့လိုက်နာကြဖို့ကိုလည်းပြောဆိုထားပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းပိုင်နက်တွေကိုထိုင်းဝမ်အပါအဝင်အာဆီယံဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဘရူနိုင်းမလေးရှားဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံတို့ကပါပိုင်ဆိုင်ကြောင်းအငင်းပွားနေတာဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်ရေနိုင်ငံတကာဥပဒေတွေနဲ့ကန့်ညီပြီးတရားဝင်သတ်မှတ်ချက်တစ်ခုဖြစ်လာရေးအာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့တရုတ်တို့ဘက်ကကတိပြုထားတဲ့နှစ်ဖက်လိုက်နာရမယ့်စီမံစည်းကမ်းတွေပေါ်ပေါက်လာရေးအတွက်ဆောင်ရွက်ကြဖို့ကိုလည်းကြေညာချက်မှာတိုက်တွန်းထားပါတယ်ရှင်။
ဗင်နီဇွဲလားစစ်တပ်စခန်းတစ်ခုကိုစစ်တပ်ရာရှိဟောင်းတူဦးဦးဆောင်တဲ့တိုက်ခိုက်မှုကိုဗင်နီဇွဲလားတပ်ဖွဲ့တွေကဖြိုခွင်းနိုင်နေခဲ့ရတယ်လို့သမ္မတနီကလပ်စ်မာဒူရိုကမနေ့တနင်္ဂနွေနေ့မှာပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ကိုလံဘီယာတို့ကငွေကြေးထောက်ပံ့တဲ့အကြမ်းဖက်ဝါဒစွဲတိုက်ခိုက်မှုဖြစ်တယ်လို့သမ္မတမာဒူရိုကကြေညာပေမဲ့သူ့ရဲ့စွပ်စွဲပြောဆိုချက်နဲ့ပတ်သက်တဲ့သက်သေအထောက်အထားတွေတော့မနေ့တနင်္ဂနွေနေ့ညနေခင်းရုပ်မြင်သံကြားမှာပြောဆိုထည့်သွင်းခြင်းတော့မရှိခဲ့ပါဘူး။ဗင်နီဇွဲလားနိုင်ငံလေပိုင်းဗလန်စီယာမြို့အနီးကစစ်တပ်ခန်းတစ်ခုမှာမနေ့တနင်္ဂနွေနေ့အစောပိုင်းကတိုက်ခိုက်မှုမှာစစ်တပ်နဲ့အပြန်အလှန်ပစ်ခတ်မှုအတွင်းစန့်ကျင်တိုက်ခိုက်သူအနည်းဆုံး2ဦးသေဆုံးခဲ့ပါတယ်။ပါရာမာဆေးစစ်ခန်းကိုတိုက်ခိုက်ခဲ့သူ20လောက်ရှိခဲ့တယ်လို့သမ္မတမဒူရိုနဲ့အစိုးရအရာရှိတွေကပြောပါတယ်။စစ်တပ်မရောက်ခင်လေးမှာဒီစန့်ကျင်တိုက်ခိုက်သူတွေက10ယောက်ထွက်ပြေးသွားပြီးတော့ကျန်တဲ့သူတွေနဲ့စစ်သားတွေမနက်8နာရီလောက်အထိအပြန်အလှန်တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာတချို့သေဆုံးပြီးတော့တချို့အဖမ်းခံခဲ့ရပါတယ်။ထွက်ပြေးလွတ်မြောက်သွားသူတွေကိုရှာဖွေနေတယ်လို့လည်းသမ္မတမဒူရိုကပြောပါတယ်။ဘိုဂျီဟွမ်းကာဂိုရီပါနိုဘာလို့ပြောဆိုသူစစ်တပ်အရာရှိတဦးကသူ၏ရဲ့တဝိုက်မှာအမျိုးသားတရားစင်ကြော်ချံရံပြီးရိုက်ကူးထားတဲ့ဗီဒီယိုဖိုင်တစ်ခုကိုလူမှုကွန်ရက်ပေါ်ကိုတင်ခဲ့ပါတယ်။သူဟာမဒူရိုရဲ့အလွန်ဆိုးဝါးတဲ့မင်းဆိုးမင်းကြီးအုပ်ချုပ်ရေးစနစ်ကိုစန့်ကျင်တဲ့တရားဝင်ပုံကန်ချားနာသူဖြစ်တယ်လို့သူကိုယ်သူကြေညာခဲ့ပါတယ်ခင်ဗျာ။
ဒီဝေအမေရိကန်အတန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့တရုတ်ဂျပန်တောင်ကိုရီးယားတို့ကနိုင်ငံသားရေးဝင်ကြီးတွေဒီကနေ့ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာတွေ့ဆုံခဲ့ကြပြီးဒေသဖွံ့ဖြိုးရေးစီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့အကြမ်းဖက်ဝါဒတိုက်ဖျက်ရေးတို့နဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပါတယ်။မနီလာမှာကျင်းပနေတဲ့အာဆီယံအစည်းအဝေးတွေကိုတော့မြန်မာဒုတိယနိုင်ငံသားရေးဝင်ကြီးဦးကျော်တင်တက်ရောက်နေတာပါအာဆီယံနိုင်ငံသားဝင်ကြီးတွေဘက်ကတော့ဒေတာရင်းဖွံ့ဖြိုးတိုးတက်ရေးအတွက်တရုတ်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတို့စီကနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေတိုးတက်ရရှိလာဖို့မျှော်လင့်တဲ့အကြောင်းပြောဆိုခဲ့ကြပါတယ်အာဆီယံအတိုင်းဝိုင်းကိုဆက်လက်ပံ့ပိုးသွားဖို့နောက်ဒေတာတွင်းလွတ်လပ်စွာကုန်သွယ်ရေးဖြစ်မြောက်လာစေဖို့အတွက်စီးပွားရေးပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်တည်းရဖို့မျှော်လင့်တဲ့အကြောင်းတရုတ်ဂျပန်တောင်ကိုရီးယားနိုင်ငံသားဝင်ကြီးတွေကပြောဆိုခဲ့ကြပါတယ်ကုန်သွယ်ရေးဆိုင်ရာအကျိုးစီးပွားကာကွယ်ရေးဝါဒကြီးထွားလာတဲ့အချိန်မှာအာဆီယံနဲ့တရုတ်ဂျပန်တောင်ကိုရီးယားတို့အနေနဲ့လက်တွေ့ပူးပေါင်းဆောင်ရွက်မှုကိုပိုပြီးမြင့်တင်ဖို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကတိုက်တွန်းပါတယ်ဂျပန်နိုင်ငံသားရေးဝန်ကြီးကလည်းအလားတူတိုက်တွန်းပါတယ်ကနာကြီး6ခုမှာပူးပေါင်းဆောင်ရွက်ကြဖို့တရုတ်နိုင်ငံသားရေးဝန်ကြီးကအဆိုပြုထားမှာစားနပ်ရိက္ခာလုံခြုံမှုစီးရဲမွဲတည်မှုလျှော့ချရေးစီးပွားရေးနဲ့ဗန္နာရေးစွမ်းရည်မြင့်တင်ရေးတို့လည်းပါဝင်ပါတယ်ရှင်
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းဒေသမာဒီယပိုင်းတွင်အရသာအများစုပါဝင်တဲ့ဒါဇင်နဲ့ချီတဲ့လူတွေကိုတပုံတွေကအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့တယ်ဆိုတဲ့သတင်းတွေကိုစုံစမ်းစစ်ဆေးနေတယ်လို့ကုလသမဂ္ဂကပြောဆိုလိုက်ပါတယ်။ဇာအီပူးပြည်နယ်ကမီယာဇာအိုလန်ရွာကိုတာလီဘန်တို့တိုက်ခိုက်သိမ်းပိုက်ပြီးနောက်စနေနေ့ကအခုလိုဖြစ်ပျက်ခဲ့တယ်လို့ဒေသဆိုင်ရာအာဏာပိုင်တို့ကပြောပါတယ်။အစ္စလာမ်ရဲ့တပုံတွေကအရသာတွေရဲ့အိမ်တွေကိုမိရှို့ပြီးတော့အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်လူ40ကျော်ကိုတပ်ဖြတ်ခဲ့တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကစွပ်စွဲပါတယ်။အသက်ခံရသူတွေဟာလူနည်းစုရှီယာမွတ်စလင်ဟာဇာရာမျိုးနွယ်တွေဖြစ်ပြီးတော့တချို့ကတော့ခေါင်းဖြတ်ခံရတာလို့လည်းပြောကြပါတယ်။စုံစမ်းစစ်ဆေးမှုလုပ်နေတဲ့ဖြစ်တယ်လို့အာဖဂန်ဆိုင်ရာကုလထောက်ပံ့ရေးမစ်ရှင် UNAME က VOA ကိုဒီနေ့တနင်္လာနေ့မှာပြောပါတယ်တာလီဘန်ပြောခွင့်ရကတော့အစိုးရတာဝန်ရှိသူတွေရဲ့ပြောဆိုချက်ကိုပယ်ချပြီးဒါဟာရန်သူတွေရဲ့အခြေမြင့်မရှိတဲ့ဝါဒဖြန့်ပြောဆိုမှုဖြစ်တယ်ဆိုပြီးတော့တာလီဘန်အဖွဲ့အစည်းနဲ့ဒါမျိုးမလုပ်ဘူးလို့လည်းပြောပါတယ်အခုတပ်ဖြတ်မှုဖြစ်ခဲ့တယ်ဆိုတဲ့ရွာတီရှိရာဆာရက်ခရိုင်ထဲမှာအာဖဂန်လုံခြုံရေးတပ်ဖွဲ့တွေကအစ္စလာမစ်အစွန်းရောက်စစ်သွေးကြောင်တွေတိုက်နေတာဖြစ်ပါတယ်တာလီဘန်တွေနဲ့ IS တိုက်ခိုက်ရေးသမားတွေပူးပေါင်းပြီးတော့ရွာသားတွေကိုတိုက်ခိုက်ခဲ့တာဖြစ်တယ်လို့ပြည်နယ်တာဝန်ရှိသူတချို့ကပြောပါတယ်ဆွဆွဲပြောဆိုချက်တွေကိုတာလီဘန်တို့ကညှင်းဆုပ်ပြီးတော့ IS စစ်သွေးကြောင်တွေကိုသူတို့လည်းရန်သူအဖြစ်သတ်မှတ်ထားပြီးအောက်ခံမှာစစ်သွေးကြောင်တွေမရှိဘူးလို့အခိုင်အမာပြောဆိုလိုက်ပါတယ်ခင်ဗျာ
ပြီးခဲ့တဲ့နှစ်အမေရိကန်ရွေးကောက်ပွဲအပေါ်ရုရှားတို့ဂျာဝင်နောက်ဆက်ခဲ့မှုကြောင့်တန်တရားတွေမယုံကြည်မှုတွေအကြီးအကျယ်ဖြစ်စေခဲ့တယ်လို့အမေရိကန်နိုင်ငံသားဝင်ကြီးရက်စ်ထေလာဆန်ကဒီကနေ့တနင်္လာနေ့မှာပြောပါတယ်အမေရိကန်နဲ့ရုရှားနိုင်ငံဆက်ဆံရေးအတွက်ဆောင်ရွက်ဖွဲ့ကိစ္စရပ်တွေကိုရုရှားနိုင်ငံသားဝင်ကြီးဆာဂေးလာဗရော့နဲ့ဆွေးနွေးခဲ့တယ်လို့လည်းအမေရိကန်နိုင်ငံသားဝင်ကြီးကပြောပါတယ်ရုရှားနိုင်ငံတွင်းကအမေရိကန်တန်တမာရေးဌာနတွေကရာနဲ့ချီတဲ့တန်ဝင်တန်းတွေနဲ့တခြားဝင်တန်းတွေကိုဖယ်ရှားဖို့ရုရှားရဲ့ညွှန်ကြားချက်ကိုစက်တင်ဘာလ၁ရက်နေ့မှာအမေရိကန်ဘက်ကတုံ့ပြန်သွားမှာဖြစ်တယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးကိုပြောဆိုခဲ့တဲ့အကြောင်းလဲအမေရိကန်နိုင်ငံသားရေးဝန်ကြီးကပြောပါတယ်။ရုရှားနိုင်ငံတွင်းကတန်ဝင်တန်းတွေပြန်ခေါ်ဖို့ရုရှားရဲ့ပြောဆိုချက်ကိုဘလို့တုံ့ပြန်မယ်ဆိုတာမဆုံးဖြတ်ရသေးတဲ့အကြောင်းပြောခဲ့တယ်လို့လဲအမေရိကန်နိုင်ငံသားရေးဝန်ကြီးတေလာဆန်ကပြောဆိုသွားပါတယ်ရှင်။
ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပံ့ပိုးကူညီမှုမရတာကြောင့်ကုလသမဂ္ဂရဲ့ Syria စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်အဖြစ်ကနေနှုတ်ထွက်တယ်လို့ Rwanda နဲ့ Yugoslavia နိုင်ငံတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာစစ်ရာဇဝမှုတရားရုံးရဲ့တရားစွဲအရာရှိအဖြစ်၅နှစ်ကြာလုပ်ခဲ့တဲ့ Switzerland ရှေ့နေချုပ်ဟောင်း Carla Del Ponte ကပြောလိုက်ပါတယ်သူမအနေနဲ့ဘာမှအလုံးမလုပ်တဲ့ကော်မရှင်မှာဆက်ပြီးတော့မပါဝင်နိုင်တော့ဘူးလို့ Swiss Magazine Blick ကိုတနင်္ဂနွေနေ့ကပြောခဲ့တာဖြစ်ပါတယ် Syria သမ္မတ Bashar al-Assad ဆိုရကငြင်းငြမ်းစွာဆန္ဒပြတဲ့သူတွေကိုဖြိုခွင်းခဲ့ပြီးလာပိုင်းအကြာ2017 August လကဒီကော်မရှင်ကိုဖွဲ့စည်းခဲ့တာဖြစ်ပါတယ်စီးရီးယားပြည်တွင်းစစ်တင်ဖြစ်ပွားချိန်ကစပြီးတော့တည်ဆုံးသူအရေအတွက်ဟာ၄သိန်းလောက်ရှိတယ်လို့ခန့်မှန်းရပါတယ်ကုလသမဂ္ဂကတော့စီးရီးယားပြည်တွင်းစစ်ကြောင့်ဒုက္ခသည် 5.2 သန်းရှိတယ်လို့မှတ်ပုံတင်ထားပြီးစီးရီးယားနိုင်ငံတွင်းမှာအိုးအိမ်စွန့်ခွာထွက်ပြေးနေသူနောက်ထပ်6သန်းကျော်ရှိတယ်လို့ပြောပါတယ်ခင်ဗျာ
တနင်္လာနေ့ညဖက်ထိတ်တန့်ရသတင်းတွေကိုမှတင်ပြထိုင်တဲ့ကိုရနိုင်တို့ကပြောပြသွားတာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာပါ miss.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါရမယ်မြန်မာတိုင်းနိုင်ငံလုံးကဒီမိုကရေစီရေးအုံကြွတောင်းဆိုခဲ့ကြတဲ့ရှစ်လေလုံးအရေးတော်ပုံတမိုင်းပြတိုက်တိဆောက်ဖို့အတွက်ကြိုးပမ်းနေကြရမှာအခုတော့ပြည်ထောင်စုအစိုးရအစင်နဲ့ညီနိုင်ဆောင်ရွက်မှုတွေစတင်နေပြီဖြစ်ပါတယ်။ဒါအပြင်မနက်ဖြန်ကြားရောက်မဲ့ရှစ်လေလုံးနှစ်ပတ်လည်နေ့ကိုလည်းမြန်မာဒီမိုကရေစီနေ့အဖြစ်သတ်မှတ်နိုင်ဖို့တက်ကြွလှုပ်ရှားသူတွေကတောင်းဆိုလှုပ်ရှားနေကြပါတယ်။ဒါနဲ့ပတ်သက်လို့88ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကကိုချင်းမီကိုကိုသားညုံဦးကဆက်သွယ်မေးမြန်းထားပါတယ်။
ကိုချင်းမီရဲ့ဒီကနေ့ကိုချင်းမီဥဆောင်ပြီးတော့ဒီ88ကခေါင်းဆောင်တွေပေါ့နော်ဒီပြောင်စုဝင်ကြီးသူရောဥကောင်ကိုသွားတွေ့တယ်အဓိကတော့88ပြတဲ့ကိစ္စပေါ့ဆွေးနွေးတယ်လို့သိရပါတယ်ခင်ဗျာအဲ့တော့အချင်းလေးနဲ့ရှင်းပြပါလား
ဟုတ်ပါတယ်ဟိုဒီရှင်းလုံးကြတဲ့ဖြစ်ညော်ရေးကော်မတီအနေနဲ့သွားတော့ပေါ့အခုသွားတော့အခုကျွန်တော်ဒါတွေ့ဆုံမှုလည်းဒါအလွတ်သဘောတွေ့ဆုံမှုပေါ့နော်လုံးခဲ့တဲ့ကျွန်တော်နှစ်နှစ်လောက်တည်းကကျွန်တော်ကြိုးစားနေရှိတယ်ဒါမနစ်ကဆိုရင်ဒါဝင်ကြီးကိုယ်တိုင်ကျွန်တော်ရာကြီးပြတဲ့ကိုလာပါပါအဲ့တော့ခုလက်ရှိသိရတာတော့ဝန်ကြီးရှင်းပြချက်ရတော့သူကပြည်သူ့တော်ကိုတင်ပြထားပြီ။အဲပြည်သူ့တော်ကိုတင်ပြထားပြီဆိုတော့ပြည်သူ့တော်မှာဒီကက်လက်ဂျူပေါ်ထွန်းရေးကိစ္စကိုဆွေးနွေးအတည်ပြုလိုက်လို့ရှင်တော့အဲ့ဒါစိုးရောက်ပတ်နေတဲ့အကောင့်တဲ့ပေါ်မှာဖြစ်တဲ့အတွက်ပုံပြီးကောင်းတယ်ပေါ့နော်။ပုံပြီးကောင်းတယ်ဆိုတော့အခုကကျွန်တော်တို့ပြည်သူ့တော်ဥက္ကဋ္ဌကြီးဒီမှာဒီကျွန်တော်တို့ရဲ့ဟိုကက်လက်နဲ့ပတ်သက်တဲ့တင်ပြချက်ကရောက်နေပြီ။ရောက်နေတော့ကျွန်တော်ကနောက်ချိန်တွေ့ဆုံဖို့ကျွန်တော်ကလုပ်ရမယ်။အဲ့ဒါပါလဲဆိုတော့ပြည်သူ့တော်ဥက္ကဋ္ဌကြီးပါဝင်ပေါ့။နောက်ကျွန်တော်ပြည်သူ့ဝန်ကြီးရဲ့แล้วเจอคอมพิวเตอร์เนาะพี่น้องคอมพิวเตอร์เนาะจริงๆตัวส่วนตองก็
ဒီတက်လိုက်ပြောင်းကြလို့ဝမ်းမြောက်ကြပါပါ။ဟုတ်ကဲ့။အဲ့တော့ပြတဲ့ကဆိုလိုတာကအခုဒီကော်မတီအနေနဲ့လုံမှာလားဒါမျိုးအစိုးရဘိုင်းကဒါမျိုးလွှတ်တော်ဘိုင်းကအာဏာပိုင်ဒီဘက်ကအခုလုံမှာလားပူးပေါင်းဆောင်ရွက်မှာလားဘယ်လိုသဘောလဲခင်ဗျ။
တော်တော်စရာတော့ကျွန်တော်တို့ကဟိုဖြစ်မြောက်ရေးကော်မတီဆိုတာကိုဖွင့်ထားတယ်လေ။အဲ့တော့ဖြစ်မြောက်ရေးကော်မတီမှာလိုအပ်လို့ပူးပေါင်းဆောင်ရွက်မှာဆိုတော့ဒီကော်မတီကိုချဲ့သွားရုံပဲပေါ့နော်။ဒါပေမဲ့ဒီကြတဲ့တစ်ခုကတော့ဒီရှစ်လုံးကတည်းကသူကတတိုင်းပြည်လုံးနဲ့ဆိုင်တာကိုနော်တတိုင်းပြည်လုံးနဲ့ဆိုင်တယ်အခုကျွန်တော်တို့လက်ရှိအဲ့လားအစိုးရလည်းမအောင်တော်တော်လည်းမအောင်ရောက်နေတဲ့သဘောစီတက်ပွဲဝင်ကျွန်တော်ရဲ့တွဖို့ကံပဲဒီအားလုံးနဲ့လည်းဆိုင်တယ်။လို့ရင်းနဲ့မှာကျွန်တော်တို့လိုအပ်ချက်ရှိလို့ဒီကော်မတီကိုလည်းပြင်ဆင်သွားပြီးတော့လိုအပ်သူတိုးချဲ့သွားပြီးတော့ကျွန်တော်တို့လုပ်ကြရတာပေါ့။
ကိုချင်မီတို့မှာကောစဉ်းစားချက်ဘယ်လိုမျိုးရှိလဲရှင်းလင်းလုံးပြတဲ့ကူဘယ်နေရာမှာဘယ်လိုပုံစံမျိုးနဲ့ဘယ်လိုပြတဲ့ကူဘယ်လိုခင်းချင်းပုံစံမျိုးနဲ့လုံမလဲဆိုစဉ်းစားချက်ရှိပါလေအခုကယာယီပြလိုက်တော့ရှိထားပြီပေါ့နော်တကယ်ပြလိုက်ကြီးဖြစ်လာရင်ဘယ်နေရာမှာဘယ်လိုပုံစံမျိုးနဲ့လုံမလဲလို့စဉ်းစားဖထားပါလေဟ
ာလာအခုဒီနေ့ဝန်ကြီးကလည်းတော်တော်ကြွတ်ရှိပါလေနောက်ကျွန်တော်တို့ဒီကျွန်တော်တို့အခုလက်ရှိကျွန်တော်တို့ရဲ့ဟာလာဟိုအစိုးရဘက်ရောတော့ကျွန်တော်တို့ရဲ့လုပ်ဖို့ကံပဲဖြစ်တယ်တော်တော်ကြွတ်ရှိတဲ့အဲ့ပေါ်မှာနောက်ဒီပြတဲ့ကူလည်းခဏခဏဖြစ်စီခြင်းတယ်ပေါ့နော်နောက်ရန်ကုန်မြို့ပေါ်မှာလည်းဖြစ်စီခြင်းတယ်အဲ့တော့ဟိုဒီကျွန်တော်တို့စဉ်းစားချက်ဒီမှာတော့လေဒီရန်ကုန်တက္ကသိုလ်အဝိုင်းနဲ့တိတ်မဝေးတဲ့နေရာဆိုတော့ဆံပြူတွေလည်းဖြစ်နေတော့စဉ်းစားချက်တွေတော့အများကြီးရှိနေတော့ရှိနေတဲ့ဒါတစ်ခုကိုကျွန်တော်ပြောတာပေါ့တို့တော်ညာလည်းဒါတကယ်တော့ခုတော့ရန်ကုန်ထဲမှာပဲရှိတဲ့နယ်ဆိုတော့အယူဆတော့ဟလာအလုံးမှာသဘောထားတူကြတယ်နောက်တော့ဒီကျွန်တော်တို့ဝင်ကြည့်ရတဲ့အဲ့သဘောထားရှိတယ်ပေါ့
အခုကရှစ်လေးလုံးကလည်းနှစ်ပတ်လည်ပြီပေါ့နော်ရှစ်လေးလုံးနှစ်ပတ်လည်လာပြီဆိုတော့တကယ်တမ်းပြောရင်ဒီအခုလက်ရှိတက်နေတဲ့ NLD အစိုးရကလည်းရှစ်လေးလုံးကနေထွက်လာတဲ့အင်အားစုတွေပါပဲအဲ့တော့ဒီရှစ်လေးလုံးနှစ်ပတ်လည်နေ့ကိုနိုင်ငံတော်နေ့အဖြစ်တခုခုလှုပ်ဖို့အစီအစဉ်မရှိကြဘူးလား
မြန်မာဒီမိုကရေစီနေ့အဖြစ်သတ်မှတ်ပေးဖို့ဆိုတာလေအဲ့ဒါတော့ကျွန်တော်တို့တမိုင်းမှာထူးခြားဖြစ်စဉ်ဖြစ်တယ်လို့ကျွန်တော်တို့ဒီလက်နေလက်အောင်မြင်ဆောင်မှကြံပေါ့လေဒီဒီမိုကရေစီတပ်ဖွဲ့မှာပါခဲ့ကြတဲ့တွေ့သာသင်ရနေနေဖြစ်တယ်ဖြစ်တဲ့အတွက်ဒီဥစားဟိုကျွန်တော်တို့တရားဝင်ပေါ့လေတရားဝင်ဟိုမြန်မာဒီမိုကရေစီနေ့ဖြစ်သတ်မှတ်ပြီးတော့ဒါအားလုံးအဲ့ဒီနေ့မှာလာကျွန်တော်တို့ရုံးပြရလို့ခံလို့ကြောင်းပြရလို့ခံလို့သတ်မှတ်ပြီးတော့ဟိုဒီပွဲကိုနေ့စဉ်နေ့တိုင်းကျင်းပတဲ့ပုံစံမျိုးတွေဒီကျွန်တော်စီမံထားရရှိပါတယ
်ဟုတ်ကဲ့ကိုဂျီမီကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
ကိုသားညုံပါရှင်ခုတော့ဒေါအောင်ဆန်းစုကြည်ရဲ့ကြေးလက်ပြည်သူတွေ့ဆုံပွဲသတင်းဆက်ပါမယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဒီကနေ့မန္တလေးတိုင်းဝမ်တွင်မြို့နယ်မြေတိုင်ကန်းကျေးရွာမှာကြေးလက်ပြည်သူတွေနဲ့တွေ့ဆုံပြီးအစိုးရရဲ့လက်ရှိဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့တနင်္ဂနွေလျှက်စီမီရရှိရေးကြိုးပမ်းမှုတွေအကြောင်းပြောသွားပါရစေ။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ငြိမ်းချမ်းရေးကြိုးပမ်းမှုတွေနဲ့ပတ်သက်လို့အခုလိုလူမှုတွေနဲ့ထိတွေ့ပြောဆိုဆွေးနွေးတာဟာကောင်းမွန်တဲ့ကိစ္စဖြစ်ပေမဲ့လို့ပဋိပက္ခတွေဖြစ်နေတဲ့ဒေသတွေကလူမှုတွေနဲ့ထိတွေ့ပြီးသူတို့ရဲ့အတန်တွေကိုနားထောင်မယ်ဆိုရင်ငင်းချမ်းရဲ့အတွက်ပို့ပြီးထီအောင်နိုင်တယ်လို့နိုင်ငံရေးလှစ်လာသူတူဦးကတုံ့သက်ပြောဆိုပါရယ်မခင်ဖြူတွေကအပြည့်အစုံတင်ပြထားပါရယ
်မြန်မာနိုင်ငံမှာလက်ရှိဖော်ဆောင်နေတဲ့ငင်းငင်းနဲ့မြို့သားပြန်လည်တင်းမြေးဆိုင်ရာကိစ္စတွေကိုကျေးလက်နေပြည်သူတွေအပါအဝင်ဒေသပေါင်းစုံကလူလူတွေပုံမနာလည်လာပြီးတော့အားလုံးပါဝင်ဆောင်ရွက်နိုင်အောင်ဝါဝန်ကြိုးပမ်းကြရလိမ့်မယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကဒီကနေ့ AR တိုင်းဒေသကြီးဝမ်တွင်းမြို့နယ်မီတန်ကန်ကျေးရွာကကျေးလက်ပြည်သူတွေနဲ့တွေ့ဆုံတဲ့ငင်းငင်းရေးစကားဝိုင်းမှာတိုက်တွန်းပြောဆိုသွားပါရယ
်ဒီနိုင်ငံရဲ့ငင်းကြရေးဟာအလုံးနဲ့ဆိုင်နေဆိုတော့ကျမတို့ရဲ့ပြည်သူပြည်သားတွေနှလုံးသွင်းစေခြင်းနဲ့အဲ့ဒီလိုအလုံးဝိုင်းလုံးမှကျမတို့နိုင်ငံမှာငင်းကြမယ်ငင်းကြမှကျမတို့ရဲ့ဖွံ့ဖြိုးတိုးတက်မှုကိုကျမတို့ထိမ့်သိမ်းထားနိုင်မှာဖြစ်ပါတယ
်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တူအနေနဲ့အခုလိုကျေးလက်ဒေသကလူမှုတွေနဲ့တွေ့ဆုံပြီးတော့ငင်းငင်းရေးစကားဝိုင်းကျင်းပတာဟာကောင်းမွန်တဲ့ကိစ္စဖြစ်ပေမဲ့လို့လက်ရှိငင်းငင်းရေးလုပ်ငန်းစဉ်တွေအတွက်တကယ်ထိရောက်ဖို့ဆိုရင်တော့တိထက်ပို့ပြီးတော့လက်တွေ့ကြတဲ့ဆွေးနွေးပွဲတွေလှုပ်သွားသင့်တယ်လို့မြန်မာနိုင်ငံရေးလေးလာသူဒေါက်တာရံမျိုးသိန်းကသုံးသပ်ပြောဆိုပါတယ
်ရေပုံရပြောရင်တော့တိတ်ဟိုထိရောက်မဲ့အနေထားတော့မရှိဘူးတော့တကယ်တမ်းတော့တိုင်းပြည်ရဲ့ငင်းငင်းရေးတော့အမျိုးသားပြန်လည်တင်မြတ်ရေးနဲ့ယုံကြည်မှုတိဆောက်ရေးအတွက်ဆိုရင်တော့တကယ်တမ်းကဟိုစစ်မဲ့ကိုရင်ဆိုင်နေရတဲ့စစ်ပွဲတွေဖြစ်နေတဲ့ဒေသမှာရှိတဲ့ဒီပြည်သူတွေလူငယ်တွေနဲ့เนาะဟိုမျက်နှာစုံညီစကားပြောပြီးတော့သူတို့ရဲ့ရင်ထဲမှာရှိတဲ့ခံစားချက်တွေเนาะသူတို့ရဲ့ဘဝဖြတ်သန်းမှုတွေသူတို့ကြုံတွေ့နေရတဲ့ဟိုစိန်ခေါ်မှုတွေအခက်အခဲတွေကိုเนาะနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့เนาะနားနဲ့ဆက်ဆက်နားထောင်နိုင်မယ်ဆိုရင်ငင်းငင်းရေးလုပ်ငန်းစဉ်အတွက်ပို့ပြီးတော့ထိရောက်တဲ့အလုပ်ဖြစ်တဲ့เนาะဟိုဟိုအချက်လက်တွေကိုရနိုင်မယ်လို့မြင်တယ်အဲ့ဒီအပြင်အဲ့ဒီလိုငင်းငင်းကြီးကိုမိမိကက်ကက်ပေါ့လေဒီစစ်ပွဲတွေရဲ့ဘေးဒဏ်ကိုခံစားနေရတဲ့ပြည်သူတွေစီကိုနော်နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်အနေနဲ့တိုက်ရိုက်ပေါ့လေသူ့ရဲ့သတင်းစကားတွေကိုနော်ပြောချနိုင်မယ်ဆိုရင်လည်းပဲဒီငင်းငင်းကြီးလုပ်ငန်းစဉ်အတွက်ပို့ပြီးတော့ထိရောက်နိုင်တယ်လို့မြင်တယ
်နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တရားအနေနဲ့ဒေသပေါင်းစုံကပြည်သူတွေနဲ့တိုက်ရိုက်ထိတွေ့ဆက်ဆံပြီးတော့ဒီအောက်ခြေလူလူတွေရင်ဆိုင်နေရတဲ့အတွေ့အကြုံတွေအခက်အခဲတွေကိုနားထောင်ပြီးလူလူတွေရဲ့အကျက်တဲတွေကိုကူညီဖြည့်ရှင်းပေးနိုင်မဲ့နည်းလမ်းတွေရှာဖွေဆောင်ရွက်ဖို့ကြိုးစားတာဟာအင်မတန်အကျိုးရှိတဲ့ကိစ္စဖြစ်တယ်လို့ဒေါက်တာရံမျိုးသိန်းကပြောပါရယ်။အခုလိုဆွေးနွေးမှုတွေပြီးသွားတဲ့အခါမှာလည်းဒေသလိုက်သက်ဆိုင်ရာအစိုးရဖွဲ့တွေအနေနဲ့သူတို့ရဲ့ဂရုကဝတ်တွေနဲ့အညီဒီပြည်သူတွေရဲ့လိုအပ်ချက်တွေကိုလက်တွေ့အကောင်အထည်ပေါ်ဆောင်ရွက်ပေးတာမျိုးရှိမရှိစောင့်ကြည့်ရတွေပြန်လည်သုံးသပ်တာတွေလုပ်သွားဖို့အရေးကြီးတယ်လို့လည်းဒေါက်တာရံမျိုးသိန်းကထောက်ပြပါရယ်
။ဒီဆွေးနွေးပွဲတွေမှာထွက်ပေါ်လာတဲ့ပေါ့လေဒီပြည်သူလူထုရဲ့အတန်းနောက်ပြည်သူလူထုရဲ့ဟိုအဆိုပြုချက်တွေဒါတွေကိုဒေသဆိုင်ရာအဖွဲ့အစည်းတွေနောက်အာဏာပိုင်တွေ နောက်ပြီးတော့တိုင်းဒေသကြီးနဲ့ပြည်နယ်အစိုးရအဖွဲ့တွေဒါတွေကဖြည်းဖြည်းရော့ရော့ဟာဆောင်ရွက်ပေးနိုင်ခြင်းရှိမရှိဆိုတာကိုနော်ဒီနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်အနေနဲ့ဟိုဆင်ဆက်မပြတ်နော်စောင့်ကြည့်ဖို့လိုအပ်တယ်လို့မြင်ပါတယ်အဲဥမာအဖြစ်ဒီလက်တော်ပေါ်ဒီနေ့ဆွေးနွေးပွဲမှာဥမာရေရဖို့ကိစ္စပေါ့လေနော်ရေရဖို့ကိစ္စနဲ့ပတ်သက်ပြီးတော့ဒီတင်ပြတဲ့ဒီတောင်သူတွေရဲ့ဒီတင်ပြချက်နဲ့ပတ်သက်ပြီးတော့မန္တလေးတိုင်းဒေသကြီးဝန်ကြီးချုပ်ကနေပြီးတော့ဒီဆယ်ရက်အတွင်းမှာရေရအောင်လုပ်ပေးပါမယ်လို့သူကပြောခဲ့တာကိုတွေ့ရတယ်အဲ့တော့တကယ်ဆယ်ရက်အတွင်းမှာရေရလားမရလားဆိုတာကိုအဲကျွန်တော်အမြင်အားဖြင့်တော့ပေါ့လေဒါကိုပြန်ပြီးတော့ evaluate လုပ်ဖို့လိုအပ်တယ်လို့မြင်တယ်အဲ့ဒီလိုပဲဟလာလျှက်စစ်မီးရဖို့ကြောဆောက်ဖို့အတွက်အဲ့ဒီဆွေးနွေးပွဲလုပ်နေတဲ့အချိန်မှာအလူငွေတွေဝင်လာတယ်ဆိုတော့တတဲစကားကိုလည်းကြားရတယ်အဲ့ဒီအလူငွေတွေကိုတကယ်ထိထိရောက်ရောက်နဲ့ဟလာချေးရွာပြည်သူလူထုအကျိုးအတွက်တော့ထိထိရောက်ရောက်နဲ့အတုံးချမှုရှိမရှိဆိုတာကိုလည်းအဲပြန်ပြီးစောင့်ကြည့်ဖို့လိုအပ်တယ်လို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ်ဗျ
ဒီကနေ့မြေတိုင်းငံရွာကကြေးလက်နေပြည်သူတွေနဲ့တွေ့ဆုံချိန်မှာငင်းငယ်ရေးဆွေးနွေးတာအပြင်ဒီပြီးခဲ့တဲ့မတ်လကမှစလို့လျှက်စင်မီရရှိခဲ့တဲ့ဒီရွာကပြောင်းလဲမှုအခြေအနေတွေနောက်ရွာသူရွာသားတွေရင်ဆိုင်ရတဲ့တခြားအခက်အခဲတွေကိုလည်းဒေါက်ဆန်းစုကြည်နားထောင်ခဲ့ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အနေနဲ့ဒီကနေ့ကြေးလက်ပြည်သူတွေနဲ့ငင်းငယ်ရေးစကားဝိုင်းလိုပဲအရင်တုန်းကလည်းဒီကြေးလက်တော်ရွာနေတိုင်းသားလူငယ်တွေနောက်စီးပွားရေးလုပ်ငန်းရှင်တွေအမျိုးသမီးစုဦးစီးပွားရေးလုပ်ငန်းသူတွေစတဲ့နယ်ပယ်တိတိကပုဂ္ဂိုလ်တွေနဲ့လည်းငင်းငယ်ရေးစကားဝိုင်းတွေလှုပ်ဆောင်ခဲ့ပူပါရဲ့ရှင
်မခင်ဖြူတွေတင်ပြသွားတာပါခုတော့မွန်ပြည်နယ်ဘက်ကသတင်းတပုတ်ဆက်ပါမယ်မြမတက်မတော်ကနေတားမြစ်ကန့်ကွက်နေတဲ့ကြားကပဲအနှစ်80ပြည့်မွန်တော်လိုင်းရင်းနဲ့စီရေးပြအခမ်းအနားကိုမွန်ပြည်သက်ပါတီကနေဒီကနေ့မှကျင်းပပြီးစီးခဲ့ပါရယ်လက်ရှိအစိုးရအနေနဲ့ရွေးကောက်ပွဲကတိကဝတ်အတိုင်းဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့ပြက်ကွက်နေတာနဲ့ပတ်သက်ပြီးမွန်ပြည်သက်ပါတီကမွန်တော်လိုင်းရင်းနဲ့မှဝေဖန်ပြောကြားလိုက်ပါရယ် VOA သတင်းထောက်နိုင်ကွန်းအိမ်ကနေသတင်းပေးပို့ထားပါရယ်
မြမတမတော်ကနေဟန်တန်းနေတဲ့ကြားကဒီကနေ့ကျင်းပတဲ့မွန်ပြည်သက်ပါတီရဲ့တော်လိုင်းရင်းနှီးစည်းရေးပြအခမ်းအနားမှာပါတီရဲ့ရည်တည်ချက်သဘောထားတူကိုလည်းထုတ်ပြန်ခဲ့ပါတယ်။လက်ရှိ NLD အစိုးရအနေနဲ့အနာရတာတစ်နှစ်ကျော်ပြီဆိုပေမဲ့2008ဖွဲ့စည်းပုံဥပဒေပြင်ဆင်ရေးနဲ့တိုင်းဒေသလက်နက်ကန်ဖွဲ့စည်းစဉ်နဲ့ပြည်လဲအောင်မညှိနှိုင်းနိုင်သေးတဲ့အတွက်အနာဂတ်ဖက်ဒရယ်ဒီမိုကရေစီတည်ဆောက်ရေးကိုဟန်တားဖြစ်နေတယ်လို့ဖော်ပြထားပါတယ်။ဒီအခြေအနေကိုမွန်ပြည်သက်ပါတီရဲ့ဒုတိယဥက္ကဋ္ဌနိုင်ဟန်တာကအခုလိုပြောပါတယ်။
အဲ့ဒီဆိုရရင်လည်းဒီတော့ကွဲအကျပ်ပြင်းတဲ့ကာလကမှ2008ဖွဲ့စည်းပုံကိုရေတော့အဓိကကျွေးကြပြီးတော့လေဒီတော့ကွဲမှန်းတယ်။ဒါပေမဲ့ဒီနေ့တို့အနာရလာတဲ့ကြော်ပြီးဘာမှမပြင်းနိုင်ဘူး။အယုံရတဲ့စိတ်ပုံမပေါ်ဘူး။တိုင်းတန်းတဲ့နဲ့ကိုက်တော်နိုင်အင်အားကြီးတယ်နဲ့နားလည်းပြီးရေမြေမြေတနိုင်ငံလုံးတိုင်းသာဆောင်တဲ့အဖြစ်ခရရဆဲကြီးလို့ဖြစ်တဲ့အဲ့ဒီဆိုရလက်ထက်မှာဒီဒီကူမာတိုးတက်လာတဲ့အနေအားလို့မြင်လို့နော်အပြည့်အဝမှာဒီမှာချစ်ဖွဲ့တို့ရတာပြီးတော့မှအဲ့ဒါကိုပဲကြောင်းပြီးပြီးတော့လုပ်နေတယ်ကျန်တဲ့ဇာတ်လမ်းနဲ့တိုင်တိုင်းသားရရှိတဲ့ပါဝင်နာဖို့ကိုအာရုံစိုက်လို့လဲတယ်ကဲလို့ကျွန်တော်လည်းလုပ်နေတယ
်အစိုးရနဲ့တမတော်ကိုဝေဖန်တင်ပြတဲ့သတင်းမီဒီယာတွေကိုတရားစွဲဆိုထောင်ချမှုမွန်ပြည်နယ်တွင်ဗိုလ်ချုပ်အောင်ဆန်းသရမြေကိစ္စလူသူဆန္ဒပြမှုကြောင့်မိတွေတုံးဘီလက်မြေဆက်ယုံစန့်ကျင်ဆန္ဒပြမှုကိစ္စတို့ကိုအလေးမသာမှုစတဲ့အချက်တွေကိုမွန်ပြည်သက်ပါတီကနေထောက်ပြထားပါတယ်။ဒါအပြင်ငြိမ်းချမ်းရေးရရှိဖို့အတွက်အစိုးရအနေနဲ့မှန်မှန်ကန်ကန်နဲ့တတိရှိရှိရည်တည်ပြဖို့လိုအပ်တယ်လို့မွန်ပြည်သက်ပါတီဒုတိယဥက္ကဋ္ဌနာဟန်တာကအခုလိုထောက်ပြပါတယ်
။ဒီအနေနဲ့တစ်ချက်ကကျွန်တော်တို့ကိုစိုက်ကျနေတယ်ပေါ့နော်။တတိရှိရှိနဲ့မှန်မှန်ကန်ကန်နီးလမ်းကိုဒါအလုံးကြီးကြီးရဖို့အတွက်အဲ့ဒီလမ်းကိုသတိရှိရှိနဲ့ကြီးတက်ပါလို့အဲ့ဒီမှန်မှန်တန်တန်တဲ့သတိရှိရှိရပ်တည်ပြမယ်ဆိုရင်အောင်းငင်လာခဲ့တယ်လို့ကျွန်တော်မြင်တယ်
ဒီကနေ့ဝါကောင်လက်ပြည့်နေ့ဟာမုံလက်နှကိုင်တော်လိုင်းရီအနှစ်80ပြည့်ပြီဖြစ်တယ်လို့မုံပြည်တပ်ပါတီထမ်းချုပ်နယ်မြေတွေဖြစ်တဲ့တထုံခရိုင်မော်လမြိုင်ခရိုင်သဝဲခရိုင်ဘူဟုဌာနချုပ်နယ်ဘူဟုဝန်းကျင်ဒေသဖျားသုံးစုပလဲသွန်ဖတ်ကြီးရွာမှာကျင်းပခဲ့ပါတယ်ဒီလိုမွန်တော်လိုင်းရင်းနေ့ကိုစည်ရပြခန်းနာနဲ့ကျင်းပမှုကတော့မြန်မာတမတော်ကနေပြီးခဲ့တဲ့ဩဂုတ်လ3ရက်နေ့ကဟန်သားပိတ်ပင်ခဲ့တယ်လို့ထိုင်းမြန်မာနယ်စပ်ဖျားသုံးစုဒေသဘက်မှာနှစ်ဖက်စစ်ရင်အားပြင်ဆင်မှုတွေရှိလာတဲ့အထိဖြစ်ပွားခဲ့ပါတယ်။လက်ရှိအချိန်မှာစည်ရသိမ်းမှမှုမရှိသေးပေမဲ့မွန်ပြည်တပ်ပါတီကနေအခမ်းအနားလှုပ်ဆောင်နေမှုပေါ်မူတည်ပြီးရှေ့ဆက်ရည်ရွယ်ဆောင်ရွက်ဖို့ရှိနေတယ်ဆိုပြီးဖျားသုံးစုနေမြေခံခလရ69တပ်မှုတွေကနေအကြောင်းကြားလာတယ်လို့မွန်ပြည်တပ်ပါတီဖျားသုံးစုဒေသတာဝန်ရှိသူတို့ကပြောပါတယ်။ငင်းချမ်းရေးဈေးဆောင်နေစဲကာလမှာအခုလိုမုံမြင့်တပါတီရဲ့အခမ်းအနားကိုပိတ်ပင်သားစည်းတာဟာနှစ်ဖက်ယုံကြည်မှုကိုလျှော့ချစေတယ်လို့လည်းနိုင်ဟန်သားကဆိုပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ12ရက်နေ့ကဖျားသုံးစုဒေတာမုံမြင့်တပါတီရဲ့90ကျင်းမြောက်မုံမျိုးရနေ့မှာစစ်ရေးပြခမ်းနားမလုပ်ဆောင်ဖို့မြမသမတော်ကလည်းညွှန်ကြားချက်ပေးလာတဲ့ပေါ်မုံမြင့်တပါတီဘက်ကလက်မခံတဲ့အတွက်ပါတီရဲ့အောက်ခွန်ကိစ္စကံ3ခုကိုမြမသမတော်ကလည်းတင်ပိုက်ခဲ့တဲ့အသည့်အရေးယူမှုဖြစ်စဉ်တွေလည်းရှိခဲ့ပါတယ်ဒ ဒီလိုစည်ရပြခန္ဓာတွေပိတ်ပင်တာဟာ NCP ရလက်မှတ်မရေးဆိုးနိုင်သေးတဲ့မုံကြီးတဲ့ပါတီပေါ်ဖိအားပေးတဲ့လို့ရတခုလို့မွန်နိုင်ငံကြီးလိမ့်လာသုံးလက်သူတွေကရှုံ့ယင်နေပါတယ်။မွန်တော်လိုင်းကြီးနေ့ဟာ1948ခုနှစ်လွတ်လပ်ရေးရပြီးနောက်မုံမျိုးသားတွေအတွက်ကိုယ်ကံကြမ္မာကိုဖန်သီးခွေရရှိဖို့ဖာစာဗလအစိုးရထံဥပဒေအကြောင်းအရတောင်းဆိုခဲ့ပေမဲ့အစိုးရကလက်မခံတဲ့အတွက်မုံလူငယ်ဖွဲ့စည်းတွေကနေဝါကောင်လက်ပြင်းနေ့မှာဂျိုင်းမြေတလျှောက်ရွာတွေမှာရှိတဲ့အစိုးရရဲစခန်းနဲ့ပြည်သူစစ်စီကလက်နက်တွေကိုစီနင်းသိမ်းပိုက်ခဲ့ပြီးတော်လိုင်းကြီးစတင်လာတာဖြစ်ပါတယ်ခင်ဗျာ။
နိုင်ငံအင်တာနက်ပေးဖို့သွားတာပါခုတော့ထိုင်းဘက်ကမြန်မာအလုပ်သမားတွေတင်ပြဆက်ပါမယ်ထိုင်းနိုင်ငံဘန်ကောက်မြို့ကားအပိုပစ္စည်းထုတ်လုပ်တဲ့ကုမ္ပဏီတစ်ခုကိုအလုပ်သမားတင်သွင်းခဲ့တဲ့ DDS ကုမ္ပဏီဟာ2013ခုနှစ်တုန်းကအလုပ်သမားတွေစီကနေအလုပ်လုပ်ခွင့်ပါမစ်လုပ်ပေးမယ်ဆိုပြီးတော့ပိုက်ဆံကောက်ခံခဲ့ပေမဲ့ပါမစ်တွေမရတဲ့အပြင်နောက်ပိုင်းမှာအလုပ်ပါထုတ်ခံလိုက်ရပါတယ်ဒီကိစ္စကိုအမွန်ဖွင့်တိုင်ကြားခဲ့ရမှာထိုင်းတရားရုံးတစ်ခုကအလုပ်သမား65ယောက်အတွက်နှစ်နာချေဘတ်သတန်းကျော်ပေးဖို့ဒီရက်ထဲမှာပဲဆုံးဖြတ်ပေးခဲ့ပါတယ်ဒါပေမဲ့ရော်ကြေးလက်ခံရမယ့်အလုပ်သမားတွေပြန်လဲစုစည်းဖို့အတွက်အခက်အခဲတွေရှိနေတယ်လို့တက်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ထိုင်းချေဆိုင် VOA သတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံဘန်ကောက်မြို့စမုတ်ပါကန်မြို့နယ်တဲကကားအပိုပစ္စည်းထုတ်လုပ်တဲ့စက်ရုံမှာအလုပ်လုပ်ကင်နေကြတဲ့မြန်မာအလုပ်သမားတရာကျော်တဲက65ဦးဟာသူတို့ရဲ့နှစ်နာကြီးရဖို့အတွက်2013ခုနှစ်ကနေထိုင်းရှေ့နေများကောင်စီကရှေ့နေတဲ့အကူအညီနဲ့အမှုဖွင့်တိုင်ကြားခဲ့ပြီးတဲ့နောက်2018ခုနှစ်ဩဂုတ်လပထမပတ်ထဲမှာပဲသူတို့ဟာအမှုကိုအပြီးသက်အနိုင်ရရှိခဲ့တာပါဒီအမှုကိုအနိုင်ရရှိခဲ့ပေမဲ့နှစ်ကာလကြာလာကြောင်းအလုပ်သမားတွေပြန်လည်စုစည်းဖို့အတွက်အခက်အခဲတွေရှိသွားခဲ့ကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကဆိုပါတယ
်ဟိုတရားရုံးကတော့ရပြီးတော့ကြောင်းကြခဲ့ခြင်းတွေကိုတော့ကျွန်တော်တို့ကဟို3နှစ်ကျော်လောက်တော့မှကြာသွားတယ်ဆိုတော့အလုပ်သမားတွေကိုကျွန်တော်တို့ Facebook ဘောက်ကနေပြီးတော့ရှင်းညာထားတယ်မနေ့ကတည်းတော့ရှင်းရလောက်ပဲတောင်းကြသေးတယ်ကျွန်တော်တို့ကလူနည်းနည်းရအောင်တော့တပတ်စီရဲလောက်စောင့်ကြည့်မယ
်လူသမားတွေအနေနဲ့တရားဝင်အလုပ်လုပ်ခွင့်လက်မှတ်တွေရအောင်ငွေကြေးတွေပေးထားခဲ့ပေမဲ့သူတို့တွေဟာအလုပ်လုပ်ခွင့်လက်မှတ်တွေလည်းမရအလုပ်လည်းထုတ်ခံရတာကြောင့်၃နှစ်ကျော်ကြာတဲ့အထိအမှုကိုရင်ဆိုင်ခဲ့ရတာဖြစ်တယ်လို့လဲဆိုပါတယ
်နိုင်ငံခြားကုမ္ပဏီပွဲကြအောင်ဆက်ချက်မပေးအောင်ဆိုပြီးတော့သူရှင်းနေနဲ့ပြန်ပြီးတော့ပြန်လည်ထုတ်ခံကာကွယ်တယ်အဲ့ဒီမှာမလိုလားတဲ့အချိန်ကြန့်ကြာမှုဖြစ်သွားတယ်ကောင်းနိုင်ငံသားကပ္ပစီထော်လို့တဲ့ကုမ္ပဏီကနေပြီးတော့တို့တော့ခံထားရတဲ့ကိစ္စကိုတို့ country သူတို့ပါဒီဈာန်ကန်ဆက်ကုမ္ပဏီတစ်ခုပေးထားတယ်အဲဒီဈာန်ကုမ္ပဏီကနေပြီးတော့အဲ့ဒီလောက်သမားတွေစီကနေပြီးတော့ဘာပါမေးတဲ့ဆိုပြီးတော့တယောက်ကိုပန်းဝင်5,000နဲ့တရားစီဆက်ထားတယ်ဆက်ထားပေမဲ့လောက်သမားတွေကတော့ဖြတ်ရင်လေးဖြတ်ပါစေဘာပါမေးရပြီးရောပဲဒီမှာတကယ်ကပန်းဝင်1,900 2,000ဆိုရတဲ့ကိစ္စပဲဒါပေမဲ့သူတို့စီစဉ်နေတာပေးတယ်ပေးပေမဲ့သူတို့ကဘာပါမေးမရပဲနဲ့အလုံးစင်းတဲ့အခါမှာလောက်ယုံကမယူတော့ဘူးဆိုပြီးတော့ဖြုတ်လိုက်တယ်အလုပ်ထုတ်လိုက်တယ်အလုပ်ထုတ်လိုက်တော့လောသမားတွေက2နှစ3နှစ4နှစ7နှစအများကြီးအရှင်တွေလောက်ထားကြတယ်လောသမားတွေဖြစ်တယ်ဖြစ်တယ်ဆိုတော့အဲ့ဒီကတရားရှောင်အောင်မနေပြီးတော့ကျွန်တော်တို့စီမံခွင့်ခွင့်နဲ့လောသမား675ဖြစ်တယ
်လက်ရှိမှာတော့အလုပ်သမား65ဦးလုံးဟာတချို့လဲအမှုရင်ဆိုင်နေစင်မှာပဲပြန်သွားကြတာအလုပ်တွေရတဲ့နေရာတွေစီမံဝင်ရောက်အလုပ်လုပ်ကြရင်းနဲ့လူစုတွေကွဲသွားခဲ့တာကြောင့်နေနာကြီးထုတ်ယူဖို့အတွက်လူမှုကွန်ရက်ကနေအလို့သမားတွေထံကိုအကြောင်းကြားဆက်သွယ်နေရတယ်လို့ဆိုပါတယ်။စမုတ်ပါကန်တရားရုံးကတော့2015ခုနှစ်ကတည်းကအလို့ယုံဘက်ကနှစ်နာကြီးပေးဆောင်စီဖို့အတွက်စီရင်ချက်ချမှတ်ထားပြီးဖြစ်ပါတယ်။လုပ်ငန်းရှင်တတိတွေကတော့နှစ်နာကြီးမပေးလိုတဲ့အတွက်ရှင်းနေတွေပြန်လည်ငှားရမ်းပြီးအမှုကိုဆက်လက်ရင်ဆိုင်ခဲ့တာကြောင့်၃နှစ်ကျော်ကြာသွားခဲ့တာဖြစ်ပါတယ်။ဒီအတွက်အလို့သမားတွေအနေနဲ့နှစ်နာကြီးလာရောက်ထုတ်ယူဖို့အတွက်အလို့သမားများကွယ်လွန်သူရှိရင်လည်းမိသားစုဝင်တွေအနေနဲ့နှစ်နာကြီးလာရောက်ထုတ်ယူနိုင်ဖို့အတွက်စီစဉ်ဆောင်ရွက်နေတယ်လို့လည်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားအများအဖွဲ့ကပြောဆိုခဲ့ပါတယ်ရှင်
။မအေးအေးမတင်ပြတော့တာပါ။ POA မြန်မာပိုင်းကထုတ်လွှင့်ချက်တွေကို Democratic မြန်မာအတန်း TVP ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ TVP ရုပ်သံစလောင်းကနေနေစဉ်ည10နာရီနဲ့မနေ့9နာရီအစီအစဉ်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ကနေပြီးပြသတဲ့မနေ့30စာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းဆောင်မတွေတွေ့ဆုံဝေမျှခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVP ရုပ်သံကနေကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။
ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဩဂုတ်လ9ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကို line to meter 25 30နဲ့ 51 တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့ blogger တွေပြောသမျှအနုပညာလောကကသတင်းတွေကိုစူးစီးတင်ဆက်ထားတဲ့တက်တိုင်ရောင်သတင်းလွှာဒီလိုအစီအစဉ်တွေကိုနားဆင်ရမှာပါ။ဒါအပြင်ဒီကနေ့ညမှာနောက်ထပ်နားဆင်ရမယ့်အစီအစဉ်တစ်ခုမှာတော့
ဒီရာထူးတာဝန်တစ်ခုမှာယူလိုက်ပြီဆိုတာနဲ့လက်ပြီးလက်ယူကမွေးရပါအခွင့်ရေးလို့ရပိုင်ခွင့်တစ်ခုလို့တွဲပါနေတယ်လို့လက်ရှိအစိုးရရန်နေရာတုံးတက်ပြီးတော့ကျင့်သုံးကြလို့တွေ့ရပါတယ်။အဲ့တော့ဒီနေ့မှာကျွန်တော်ယုံကြည်တာက
ကိုဇော်ထက်အောင်ကသူ့ရဲ့ယုံကြည်ရအပြည့်အစုံကိုနောက်ပိုင်းမှာတင်ပြသွားဖို့ရှိပါတယ်။ခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လင်းပေးပါမယ်။မကွေတိုင်းဒေသကြီးအတွင်းကရင်းနှံလက်ရက်တွင်သူတွေထံကကောက်ယူခဲ့ပြီးတော့ပျောက်ဆုံးနေတဲ့ဗန်နာငွေကျပ်9ဘီလီယံခွဲနီးပါးထက်ကတဝက်နီးပါးဖြစ်တဲ့ကျပ်သမောင်း 3,200 ကျော်ကိုလက်ရှိအစိုးရထံပြန်လည်ပေးအပ်ခဲ့ပြီးဖြစ်တာကြောင့်ဒီငွေတွေကိုတိုင်းဒေသကြီးအစိုးရအတွက်လိုအပ်တဲ့နေရာတွေမှာဖြည့်ဆွက်ရန်ပုံငွေအဖြစ်သုံးစွဲသွားမှာဖြစ်ကြောင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်ညိုကပြောပါရယ်။တိုင်းဒေသကြီးဖွံ့ဖြိုးရေးအတွက်သုံးစွဲဖို့ရထားခဲ့တဲ့အဲ့ဒီရန်ပုံငွေတွေကိုအရင်အစိုးရတာဝန်ရှိသူတွေကအလွဲသုံးစားပြုလုပ်ခဲ့ကြောင်းစုံစမ်းသိရှိပြီးတဲ့နောက်မကွေတိုင်းဒေသကြီးအစိုးရထံပြန်လည်ပေးအပ်ဖို့ပြည်ထောင်စုအစိုးရကညွှန်ကြားခဲ့တာဖြစ်ပါရယ်။ဒီအကြောင်းမကွေတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာအောင်မွန်ညိုကိုဆက်သွယ်မေးမြန်းပြီးအခုသတင်းပိုင်းရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါရရှင်။
ကိုရန်ဒီသားကြီးအစိုးရအရင်အစိုးရလက်ထက်ကဒီပတ်စံနေအလွဲသုံးစားလုပ်ခဲ့တဲ့ကိစ္စအခုထောက်ဝက်လောက်နေပါကျွန်တော်တို့ပြန်ရတယ်ကြားလို့ပါဆရာအဲ့ဒါဘယ်လောက်ပြန်ရပါသလဲဆိုတာလေးသိချင်လို့ပါဆရာ
အဲ့ဒါခုပြီးခဲ့တဲ့တောက်ကြနေကဒူလန်30ရက်နေ့တော့သူတို့ဂရီပြေးထားတဲ့အတိုင်းပဲအဲကျန်ငွေတန်းပေါင်း 3,290 ပေါ့ဒိမောင်းဆိုရင် 3,900 ကိုပြန်ရတယ်ပြီးမယ်လို့ဂရီပြေးထားတယ်ပြီးရမယ်လို့ပြောလို့ဆိုရတာဆုံးဖြတ်ခဲ့ရတာပေါ့နော်
ဟုတ်ကဲ့သူတို့အဲ့ဒါအရေးကြလာပေးတာလားဆရာသူတို့ဝုံဘုံကနေဒီတိုင်းတပုံနဲ့လာပေးတာလားဆရာဘယ်လိုပုံစံနဲ့ပေးပါလဲ
ဘုံပြအရေးကြလာပေးတာမေလာဆန်းရဲ့တက်စားပြီးတော့တဖြည်းဖြည်းအရေးကြအသိန်း900ပေးတယ်သိန်း3000ပေးတယ်သိန်း1500ပေးတယ်အရေးကြလေးလေးပြီးပေးတာပါနောက်ဆုံးကျန်တဲ့တန်990သိန်း9900ကိုတော့ဇူလိုင်31ရက်နေ့ကပေးသွားတာ
ဟုတ်ကဲ့အခုလာပေးတဲ့ဥစ္စာလာပေးတဲ့သူတွေကဘယ်သူတွေလဲဆရာတူဦးတယ်လားဒါမှမဟုတ်ဘယ်နှဦးလောက်ရှိပါသလဲဆရာ
အဲ့ဒါကတော့ပြီးတာကတော့ဥကြီးဆုံးကပေးတယ်လို့ထင်တယ်သူတို့နော်သူတို့ကပေါ့ဗာဒီယာလူပေါ့ဒီဥဖုံးမွှေကြီးကတောင်းဝန်ပေးရတဲ့လူပေါ့သူကတင်မှာတစ်ခုဟောကျင့်လက်ပေးရတဲ့သူရဲ့ဟောတိုင်းသူရဲ့ဥကြီးဌာနပေါ့အဲ့လိုပေးတယ်တဲ့သူရဲ့
တေချာတာကတော့ဟိုတောင်းဝန်အရှိဆုံးကတော့မကွေးတိုင်းဒေသကြီးဝန်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေမှာတောင်းဝန်ရှိတာပေါ့နော်သူကဝန်ကြီးချုပ်ဆိုတော့သူ့ရဲ့ညွှန်ကြားချက်နဲ့လာတာ
ဒါဘ
သူကပေးတယ်ဆိုတ
ော့အဲ့ဒါဟိုကိုပြန်ပြန်ပြီးတော့ကျွန်တော်သိတာကဒါရီနဲ့ပတ်သက်ပြီးတော့ပြန်ပေးဖို့ဟလာဒီဆောင်ရွက်ဖို့ဆိုပြီးတော့ဦးဖုံးမော်ရွှေကညွှန်ကြားထားတဲ့ပုဂ္ဂိုလ်ကြီးဦးကြည်ထွန်းနဲ့
ဟုတ်ကဲ့ तू ကဘာယာတုရှိခဲ့တယ်လဲဆရာ
အဲ तू ကတော့ဒီကျွန်တော်သိတဲ့လောက်ကတော့ကြားခိုင်ပါတီဝင်မဲ့နောက်ကျတော့ဒီကနေ့ဆိုရတယ်ကတော့ तू ကလွတ်တော်ကိုယ်စားလှယ်လားမသိတိုင်းနိုင်ငံလွတ်တော်ကိုယ်စားလှယ်လားမသိဘူးအဲ့ဒီကငွေကြီးရေးဖွံ့ဖြိုးရေးဘာလို့မလို့ဒီဒီလိုဖွံ့ဖြိုးရမငွေဖွဲ့မှာလဲ तू ကဟိုအတွေးဟူလာဥဒါလာမသိတာဝန်ရှိတဲ့ပုဂ္ဂိုလ်တယောက်ကို तू အဖွဲ့ရှိတယ်အပေါ်မူရမူဖွဲ့ဖွဲ့ရှိတယ
်ရွှေတုခ Microsoft Association ဆိုတာ ਨੇ အတူတူပဲလားဆရာ तू ပိုင် तू ਆ ပိုင်တာလား
အဲအဲ့ဒါအဲ့ဒီမှာလားဒုတိယချင်းခိုင်ပါတီလားဘယ်ဖွဲ့လဲတော့မသိဘူးအဲ့ဒီဖွဲ့မှာ तू ကလူကြီးတယောက်ပဲနောက်ပြီးကြတော့ကကျွန်တော်သိမ်းပြီးကြတော့ကတော့ဦးဖုံးမော်ကြီးက तू ဆောင်ရွက်ပါလိမ့်မယ်ဆိုပြီးတော့တရားဝင်သူ့ကိုတောင်းပေးထားတာအဲဦးကြည်ဆုံးတယ် तू ကလာလာပေးတယ်ပြောတယ်ဒီချက်လက်မှာတော့ငွေလို့ပေါ့တော့
နောက်တစ်ခုကဆရာကျွန်တော်သိချင်တာအခုဒါဆိုလို့ရှိရင်အခုရတာဟာကျွန်တော်တို့ဟိုခမန်းကြီးအပြင်ဆိုတော့ထောက်ဝက်လောက်ရှိသွားပြီပေါ့ဆရာပြန်ရတာ
ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့ဆရာအဲ့တော့ကြံတဲ့ငွေတွေကတို့ထပ်ပြီးတော့ဆက်ပေးမှလားဆရာဘယ်လိုစီစဉ်ထားပါလဲ
အဲအဲ့ဒီမှာကျွန်တော်ဒီတော့တော့ 7.49 ဘီလီယံဆိုတာတာမောင်း 9,000 ကျော်ပေါ့အဲဒိမောင်းဆိုရင် 9,000 ကျော်ပေါ့အဲ့ဒီငွေတွေစီစဉ်လို့တွေ့ရှိတာမှာဒီတော်စုကညွှန်ကြားတာတော့ကိုလက်ခံရရှိတဲ့တန်3,190ရဲ့မီနီဘတ်ဆိုတဲ့အဲ့ဒီဟို ari ga ga tong si yin no ka izuzu double ga busy yin no be hu so de di yan dia de sin yin a ra di lak khan me no pyan taw ma pyan taw lu ma ma pi hu so lo si u re chang nan ji de ya swin ma so de nyun cha sa de nyun cha che ma ro da be ba de pyan ga de tan 4000 chaw kisa ga ro chano u taw mu ba ma ma song ma u nyun cha u chano u taw mu nyun cha so le be chano lo cha si ya da ga ro u ni bi ro ma si de bi taw su sin se chou ye nyun cha che ya တိုင်းနေပြည်နယ်အားလုံးမှာဓာတ်လူတွေရှိသလားမရှိဘူးလားဆိုတာစစ်ဆေးသလိုကျွန်တော်တို့မကူတိုင်းမှာလည်းကျန်တဲ့တန်လေးလောက်ကျော်ဘူးလို့သုံးဆွဲတယ်ဆိုတာဒီအဲစစ်ဆေးနေတယ်လို့ကြားတယ်မကူတိုင်းတွေသာကြီးစစ်ဆေးကြောက်စစ်ဆေးတာကိုတော့
ဟုတ်ကဲ့အဲ့တော့ဆရာဟိုအခုတန်း9000ကျော်ဟာဆရာတကယ်တကယ်ပြန်ရရမှာတန်း9000ကျော်ဖြစ်နေတာဟုတ်ဆရာရေနော်ဆိုတော့အခုထက်ဝက်ရတယ်ဆိုတော့တကယ်တကယ်အားဖြင့်ဥပဒေရကြည့်မယ်ဆိုလို့ရှိရင်တော့ဒါအကုန်လုံးပြန်ပေးရမယ်တာဝန်ကသူတို့ဘက်မှာရှိတာပေါ့ဆရာနော
်ဟုတ်ကဲ့ဟုတ်ကဲ့အကုန်လုံးပြန်ပေးရမယ်ဆိုတာနဲ့ဟိုကျန်းလေးဟာဒီမှာဘာဒီဘာဒီဆိုလားရန်မူတိုင်းဒီဇိုင်းဖွံ့ဖြိုးရေးရန်ပုံငွေလို့ပြောတာဟုတ်ဗျအဲ့တော့ဖွံ့ဖြိုးရေးအတွက်သူတို့လုပ်ခဲ့တာတွေလည်းရှိမှာပေါ့လက်ဖောက်သလားဒရားဆောက်သလားဆေးဝင်ဆောက်သလားလူရဲပစ္စည်းဘာဝယ်တော့အဲ့အရာမျိုးတွေတော့ရှိမှာပေါ့နော်
တကယ်လို့စောစောကပြောသလိုအမမကံကတိုင်းဒေသကြီးဖွံ့ဖြိုးရေးအတွက်မမကံသုံးဆွဲကြတာမရှိဘူးဆိုရင်တော့ဒီလူတွေဟိုဘာပေါ့ဒီငွေတွေကိုအလွဲသုံးစားလုပ်ခဲ့တဲ့သူတွေဘယ်သူပဲဖြစ်ဖြစ်ပေါ့နော်တဦးပဲဖြစ်ဖြစ်10ဦးပဲဖြစ်ဖြစ်ဒါပြန်ပေးရဖို့အတွက်ဆရာတို့အနေနဲ့ဆက်လက်လှုပ်ဆောင်ရရှိတာလှုပ်ဆောင်မယ်ဆိုတဲ့သဘောလားဆရာ
အဲ့ဒါတော့ဒီပြည်တော်စုအစိုးရဖွဲ့ညွှန်ကြားချက်ပေါ်မှာမူတည်ရကျွန်တော်တို့သဘောနဲ့ကျွန်တော်လုပ်လို့မရဘူးလေသူတို့ဘယ်လိုညွှန်ကြားမှမသိဘူးနောက်တစ်ခါဒီတိုင်းဒေသကြီးစည်းစည်းချုပ်နေတယ်လေဘယ်လိုစည်းစည်းတွေ့ရှိမယ်လို့မသိဘူးဗျအဲ့ဒါတော့ပူပန်ချက်ပေးလို့တော့မတော်ဘူးပေါ့နော်
နောက်တစ်ခုကဆရာကျွန်တော်တို့ဥပဒေလမ်းကြောင်းအရာကြည့်မယ်ဆိုရင်ဟိုပါပေါ့နော်တန်းဒေသကြီးဖွံ့ဖြိုးရေးအတွက်မတုံးခဲ့တဲ့ငွေတွေဟာတကယ်တော့ငွေအလွဲသုံးစားလုပ်မှုပါညာဆိုတဲ့ဥပဒေတော့ရှိမှာပဲဆရာဆိုတော့ဥပဒေကြောင်းအရာကဟိုလူပုဂ္ဂိုလ်ကိုဒီငွေတွေပြန်လက်ခံတာအပြင်ဥပဒေကြောင်းအရာအရေးယူမဲ့ဥစ္စာကတော့ဘယ်လိုစီစဉ်ထားပါလဲဆရာအရေးယူဖို့ရှိသလားကျွန်တ
ော်တို့ဝင်ကြီးတွေကတော့အရေးယူပါလို့ဘာမှညွှန်ကြားချက်မပါဘူးကြ။အဲဒီတန်း3000ကျော်တောင်းမှုရေခုနရန်တရားကြီးတောင်းမှုရေအဲ့ဒါပဲညွှန်ကြားချက်ကပါတယ်ကျွန်တော်တို့ကတော့ပြည်သူစုရဲ့ညီကြကြတဲ့ဆောင်ရရတာပေါ့နော
်တပည့်အများပြည်သူအမြင်မှာကြတော့တမျိုးဖြစ်နေမလားဆရာဟိုကျွန်တော်ကတာမန်ပြည်သူတယောက်အနေနဲ့မြင်ကြည့်မယ်ဆိုရင်ပေါ့နော်ဆရာ
ဟုတ်ပါတယ်တာမန်ပြည်သူတို့ကတော့မြင်တာပေါ့အဲ့လိုမြင်တာပေါ့နော်တာမန်ပြည်သူကတော့မြင်တာပေါ့ခုမှတနေ့ခေါက်လောက်ရှိတာမှဒါတွေပြီးတယ်နောက်ကျတော့ဒီအတိုးတွေကမပေးဘဲနဲ့အတိုးတွေကမနေဘူးပေါ့ဒီငွေတွေတွေ့မယ်ဆိုလို့ရှိရင်ပေါ့နော်ငွေတွေကမနေဘူးပေါ့အဲ့ဒါကြီးလည်းပြည်သူကဝေဖန်တာပေါ့ဒါကတော့ပြည်သူတို့သူတို့အဲဒီဒီလိုလိုဝေဘာနာတော့သူတို့ဝေဘာနာပိုင်းပေါ့သို့တော်လည်းပဲကျွန်တော်တို့ပိုင်းရတော့ဟို every corner two side ဆိုတာမျိုးလိုပဲဒီသူ့ဘက်ကကြီးလို့လည်းဘုရားမကိုဘက်ကကြီးလို့လည်းဖုံမှုပေါ့ကျွန်တော်တို့ကတော့နိုင်ဒေတာကြီးအစိုးရဖြစ်တဲ့အားလျော်စွာဒီအောင်သူအစိုးရရဲ့ညွှန်ကြားချက်အရလုပ်ဆောင်ရတာပဲဒီကနေ့မှလည်းအားလုံးဒီကိစ္စဖြစ်တဲ့အတိုင်းပဲကျွန်တော်တို့ကတိုင်းပြည်ရှိကောင်းမှုပဲအရေးကြီးတယ်နောက်ပြမကြီးနဲ့တိုင်းပြည်ကောင်းမှုပဲလို့ရှိကောင်းမှုလို့လည်းဒီလိုသားပြန်လည်တင်ပြန်ရေးလို့နောက်တစ်ခါဒီဖွဲ့စည်းပုံချာဦးလိုအားရလည်းရှိတော့ဖြစ်နေဖြစ်နေတဲ့လို့လို့ရတာပေါ့ဗျာနော
်ဆရာနောက်တစ်ခုကဒီဟိုဒီငွေတွေအခုဆရာတို့ပြန်ရတဲ့ငွေတွေကိုဒီဟိုဘယ်နေရာမှာဘယ်လိုသုံးဆွဲမယ်ဆိုတာရောဆရာတို့စီစဉ်ထားတာရှိပါပြီလားဆရာ
အဲ့ဒါကလောလောဆယ်2019-18 budget ကဒီလူပိစားဆိုတော့သုံးနေရပြီလေနော်အဲ့ဒီချိန်မှာထည့်သုံးလို့တော့မရဘူးသို့တော့ဒီမြင့်ကုန်ကနေဒီဝါဘောနိုမဒီဇင်မှာရောက်လို့ရှိရင်ဘယ်လိုဘယ်ကိစ္စဆောင်ရတာဝိတန်းဒီဇိုင်းရံမကူနဲ့ဆောင်ရတာလမ်းကိစ္စတရားကိစ္စအဲဟိုကြည့်လေကြမှာဤဌာနကိစ္စအဲဒါမျိုးတွေမှာမပြည့်စုံဘူးဝီလုံးတည်ပါတယ်ဥပမာဖြင့်ဒီအာရီလို့ခေါ်တဲ့ဒီပါတီဘီလို့ခေါ်တဲ့မူလဘတ်ဂျက်ရထားတုန်းက3000တောင်းလိုက်တယ်မပြည့်စုံမ3000နဲ့မလောက်ဘူး3100လို့ပါတယ်ဒါကြောင့်မလို့ပတ်သက်တရားထပ်ပြီးပါဆိုတာပြောလို့အဲ့ဒါမျိုးကိစ္စတွေမှာနော်ဖြစ်ဆက်ရမှုတောင်းလာတဲ့အချိန်မှာဒီပတ်သက်တွေကိုသုံးဖို့ရှိတယ်လို့ပြောတော့အဲ့ဒီအချိန်ကျရင်တော့ကျွန်တော်တို့ကစီမင်းစည်းကမ်းတဲ့ညီသားတွေကိုသုံးပါပါ
ကိုယ်စားဝင်လိုက်အစီအစဉ်တင်ဆက်ခဲ့တဲ့ဘတ်စင်စီပွားရေးကဏ္ဍဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းအစီအစဉ်နဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်အခုတော့မနက်ဖြန်အင်္ဂါနေ့ည9:00နာရီတိုက်လေလိုင်းအစီအစဉ်မှာဘာအကြောင်းလဲဆွေးနွေးမလဲဆိုရနာဆင်ကြည့်ရအောင်ပါရှင်
ရရှိမြခင်မြန်မာတနေငါလုံးဒီမိုကရေစီနဲ့လူ့အခွင့်အရေးကိုအုံကြွတောင်းဆိုခဲ့ကြတဲ့ရှစ်လီလုံးရေတော်ဝင်ဖြစ်ခဲ့တာအခုဆို29နှစ်ပြည့်ပါပြီအာဏာရှင်ကိုဆန့်ကျင်ပြီးတော့ပါတီစုံဒီမိုကရေစီစနစ်တောင်းခဲ့ကြတဲ့ရှစ်လီလုံးရေတော်ဝင်29နှစ်ပြည့်မှာတော့ပါတီစုံဒီမိုကရေစီနဲ့အယက်သားအစိုးရတရားပေါ်ထွန်းနေပါပြီ
ရှစ်လေးလုံးလူလူလူလာချက်တွေနောက်88ခေါင်းဆောင်တွေရဲ့မျှော်မှန်းချက်တွေလက်တွေမှာဘလောက်ခီးပေါက်နေပြီလဲအခုလာမယ့်အင်္ဂါနေ့ညဒက်ဒီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပအဝင်ဆွေးနွေးမင်းများလိုတဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုပြီးတော့ပြပို့ထားမယ်ဆိုရင်ဒက်ဒီလိုက်အစီအစဉ်လွှတ်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုမင်းများလိုတာတွေကိုစာနဲ့ဖြစ်စီအသားဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ် VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2023822554ဖြစ်ပါတယ်အီးမေးလ်လေးစာက bamis@voanews.com ဖြစ်ပါတယ်ပအဝင်ဆွေးနွေးမင်းများကြမယ်သရရှင်တွေကိုကြိုဆိုပါရခင်ဗျာ
VOA American အတန်းရတဲ့လေးလိုက်အစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။မနေ့ပြန်အင်္ဂါနဲ့ည9:00နာရီတိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့သတင်းပတ်ဆိုင်ကဏ္ဍတစ်ခုဖြစ်တဲ့ blogger ပြောသည်များအစီအစဉ်ရဲ့အလဲပါ။လူတစ်ယောက်ရဲ့မျက်နှာဒါမှမဟုတ်ဓာတ်ပုံကို smartphone camera နဲ့ scan ဖားလိုက်တာနဲ့သူ့အကြောင်းသိရနိုင်အောင်လုပ်ထားတဲ့ backBlipper app က99ရာခိုင်နှုန်းကျော်တိကျမှန်ကန်တယ်လို့တီထွင်သူတွေကပြောပါရယ်။ဒါပေမဲ့ဒီလိုနည်းပညာမျိုးကကိုယ့်ရဲ့ privacy ကိုချိုးဖောက်ရာရောက်နိုင်တယ်လို့စိုးရိမ်နေကြသူတွေလည်းရှိပါရယ်။မျက်နှာတွေမှတ်မိနိုင်တဲ့ရှေ့ပြေနည်းပညာနဲ့နောက်ဆက်တွဲအကျိုးဆက်တွေကိုမဆုမြတ်မွန်က blogger တွေပြောသည်မှအစီအစဉ်မှာတင်ပြထားပါရယ်ရှင်။
ကွန်ပျူတာနဲ့တီထွင်တဲ့ဖန်တီးမှုတွေနဲ့အပြင်ကလူတွေအရာဝတ္ထုတွေကိုတစ်ထပ်တည်းစမတ်ဖုန်းပေါ်မှာမြင်ရအောင်လုပ်နိုင်တဲ့ Augmented Reality နည်းပညာသုံးထားတဲ့ Mobile App တွေထဲမှာ Blipper ဆိုတဲ့ App ကလူတွေရဲ့မျက်နှာကိုမှတ်မိနိုင်တဲ့ App တစ်ခုဖြစ်ပါတယ်။စားထုတ်တုန်းကတော့ကြော်ကြားလူသိများသူတွေရဲ့မျက်နှာဒါမှမဟုတ်ဓာတ်ပုံတွေကို Blipper App ထည့်ထားတဲ့ Smartphone Camera နဲ့ချိန်ပြီး Scan ဖတ်လိုက်ရင်သူတို့နဲ့သက်ဆိုင်တဲ့အချက်အလက်တွေပေါ်လာပါတယ်။Blipper app ကိုနောက်ဆုံး update လုပ်လိုက်တဲ့ Helios ဆိုတဲ့ version ကြတော့ဘယ်သူမဆိုသူတို့ app ကိုတုံးပြီးတော့ကိုယ့်ရဲ့ profile ကိုဖန်တီးနိုင်ပါတယ်။သဘောကတော့ကိုယ့်ရဲ့ဓာတ်ပုံတွေမကကိုယ့်ရဲ့စိတ်ထဲမှာဘယ်လိုခံစားချက်တွေဖြစ်နေလဲ၊ကိုနောက်ဆုံးဘယ်လို tweet လုပ်ခဲ့တယ်လဲ၊ကိုကြိုက်တဲ့သတင်းတွေ video တွေကဘာလဲဆိုတာကိုပါသူများတွေချက်ချင်းသိသွားအောင်လို့ကိုယ့်ရဲ့အကြောင်းဖန်တီးနိုင်တာမျိုးပါ။ကို့အကြောင်းသိကျင်တဲ့သူတယောက်ကကိုယ့်ရဲ့မျက်နှာကိုပဲဖြစ်ဖြစ်ဓာတ်ပုံကိုပဲဖြစ်ဖြစ် Blipper app ကတဆင့်ကင်မရာနဲ့စကန်ဖတ်ကြည့်လိုက်တာနဲ့ကိုရုပ်ပုံရဲ့ခေါင်းပတ်လည်မှာ AR နည်းပညာနဲ့ဖန်တီးထားတဲ့ဘူစီပေါင်းလေးတွေပေါ်လာပါလိမ့်မယ်။ဘူစီပေါင်းတစ်ခုစီမှာကိုရွေးချယ်ထားတဲ့ကိုအကြောင်းခေါင်းစဉ်တစ်မျိုးစီကိုမြင်ရမှာဖြစ်ပါတယ်။ဒါရီမကကြော်ကြားသူတယောက်ယောက်နဲ့ကိုရုပ်ခတ်စစ်စင်ရှိတဲ့ဆိုရင်လဲဘဲမင်းသမီးမင်းသားအစိုးရနဲ့တော့ဖြင့်တူတယ်လို့အကြံပြုဖော်ပြပါသေးတယ်။လူမှုကွန်ရက်တွေပေါ်မှာဆက်သွယ်ချိတ်ဆက်နေကြတဲ့ခေတ်မှာလူတွေအနေနဲ့ကိုရဲ့အကြောင်းအပျော်ဖန်တီးနိုင်ကြဖို့ဖြစ်တယ်လို့Blipper company လုပ်ငန်းလက်ပတ်ရေးဆိုင်ရာအကြီးအကဲ Danny Lopez ကဆိုပါတယ်
Well actually we are giving people the ability to play with facial recognition in their smartphone and be able to
ညနာမှမီးတဲ့နည်းပညာကို smartphone ပေါ်မှာကြိုက်တယ်လို့အပျော်တမ်းလုပ်ကြည့်လို့ရအောင်ကျွန်တော်တို့ကဖန်တီးပေးတာပါကိုရဲ့စိတ်ခံစားချက်ဘယ်လိုဖြစ်နေသလဲဆိုတာသူများတွေသိအောင်လုပ်နိုင်မယ်ဒီနည်းပညာသုံးပြီးသင်ငယ်ချင်းတွေနဲ့ဆက်သွယ်နိုင်ကြမှာပ
ါသူတို့ရဲ့ဖန်တီးမှုက augmented reality နည်းပညာအပြင်computer ဉာဏ်ရည် artificial intelligence ကိုသုံးပြီးတော့မျက်နှာတွေကိုမှတ်မိအောင်လုပ်ထားတာဖြစ်ပါတယ် Blipper app ကို2016ဒီဇင်ဘာလကမှစတင်မိတ်ဆက်ခဲ့တာပါအစပိုင်းတုန်းက Germany ဝန်ကြီးချုပ် Angela Merkel အပါအဝင်အများသိကြသူပေါင်း 8,000 လောက်ရဲ့မျက်နှာတွေကို Blipper app ကမှတ်မိတယ်လို့ app တီထွင်သူတွေကပြောပါတယ်အခုတော့လူအများသိသူတွေအပါအဝင်ကိုယ့်ရဲ့အကြောင်းကိုယ်တိုင်ဖန်တီးထားသူစုစုပေါင်း 3,000 ခွဲကျော်ရဲ့အကြောင်းကို Blipper app ကပြောပြနိုင်ပါတယ် app သုံးသူတွေက blipping လုပ်တယ်လို့ပြောကြပါတယ်။သဘောကကိုသိကျင်သူရဲ့မျက်နှာဒါမှမဟုတ်ဓာတ်ပုံကို smartphone camera ကတစ်ဆင့် blipper app ကဖတ်ပေးလိုက်တာပဲဖြစ်ပါတယ
်။ We look at the world through our eyes, we understand the world through sight, yet the camera lens has the ability to become that extension of your sight.
ကျွန်တော်ကကဘာကြီးမှာဘာတွေဖြစ်နေတယ်လဲဆိုတာကိုမျက်စိနဲ့ကြည့်ပြီးကိုမြင်တာကနေကဘာမှာဘာတွေဖြစ်နေတယ်လဲဆိုတာနားလေသဘောပေါက်ကြပါတယ်။မျက်လုံးလိုပဲကင်မရာမှန်ဘလူးကလည်းတော်ဝင်လှူရှားနေတဲ့ကဘာကြီးနဲ့တည်င်းအချက်လက်တွေကိုကိုရှေ့ရောက်အောင်လုပ်ပေးနိုင်စွမ်းရှိပါတယ်။တခုခုသိချင်ရင် Google မှာစာသားရိုက်ထည့်ရှာရတာကျွန်တော်တို့အကျင့်ပါနေပါပြီ။ဒီနည်းပညာနဲ့ဆိုရင်သိချင်တာကိုဖုန်းကင်မရာရှေ့ထားလိုက်တာနဲ့ဘာမှစာရိုက်ပြောပြနေစရာမလိုပဲအဖြေပြန်သိရနိုင်မှာပါ။အထင်ကြီးကနေရာတွေအကြောင်းလူပုဂ္ဂိုလ်အကြောင်းတရိစံအကြောင်းအရာဝတ္ထုအကြောင်းသိချင်သမျှကို Augmented Reality နည်းပညာကချက်ချင်းသိရအောင်လုပ်နိုင်ပါတယ်။တိတ်ကိုရှေ့ပြေးနေပြီမဲ့အခုလက်ရှိအဲ့ဒီလိုဖြစ်နေပါပြီ
လူမျက်နာတွေကိုမှတ်မိနိုင်ပြီးအကြောင်းချက်တွေကိုပြောပြနိုင်တဲ့ Blipper app က99ရာခိုင်နှုန်းကျော်မှန်ကန်တယ်လို့လဲဆိုပါတယ် အခုလိုမျိုးလူတွေရဲ့မျက်နှာကိုမှတ်မိနိုင်တဲ့ဤပညာကကိုယ့်ရဲ့ privacy ကိုချိုးဖောက်ရရောက်နိုင်တယ်လို့ဆိုရင်နေကြသူတွေလည်းရှိပါတယ်။အဲဒီသူတွေထဲမှာ UK အခြေစိုက် Privacy International အဖွဲ့က Federica Kellyuna လည်းတယောက်ပါဝင်ပါတယ
်။ Augmented reality does not just give you information about the world, it superimposes information on the world. And in this particular case, we have a single
Augmented reality ဤပညာကကဘာကြီးနဲ့ပတ်သက်တဲ့သတင်းချက်လက်တွေကိုပေးုံနေမကပါဘူး။ကဘာကြီးရဲ့ချက်လက်တွေကိုအထောက်အထားနဲ့လည်းပေးပါတယ်။ဒီကိစ္စမှာတော့ဘလို့ချက်လက်တွေကိုပဲမြင်စီရမယ်ဆိုတာကိုကုမ္ပဏီတစ်ခုကဆုံးဖြတ်ပြီးလုပ်တဲ့သဘောပါ။ကိုယ်နဲ့ပတ်သက်တဲ့ဘလို့အချက်တွေကိုပဲတခြားသူတွေကိုပြမယ်ဆိုတာရွေးချယ်နိုင်ခွင့်ရှိတဲ့အတွက်တော့ကောင်းပါတယ်။ဒါပေမဲ့စနစ်တစ်ခုခုချွတ်ယွင်းသွားမယ်ဆိုရင်ဘလို့ဖြစ်မလဲ။နောက်ကိုလမ်းသွားနေရင်တခြားတယောက်ကကိုယ့်မျက်နှာကိုစကန်ဖတ်ကြည့်လို့မကောင်းတာတွေပေါ်လာရင်ဘယ်လိုလုပ်မလဲဆိုတဲ့အရေးကြီးတဲ့မေးခွန်းတွေမေးစရာရှိပါတယ်။
ဘလစ်ဘာအက်ဖန်တီးသူတွေကတော့သူတို့ရဲ့ဤပညာကိုအင်မတန်လုံခြုံအောင်လှုပ်ထားပါတယ်လို့ဆိုပါတယ်။
So it's extremely secure what the information we're collecting is secure servers
emdan long joun ma de chanarou ya yu thar de achet let dwe ko long joun ne server ma tain thar da ba lu ri ni ne ba ri ko pya chin de le ma pya chin bu le so da ko dai ywe che nai zwan shi da ga adika achet ba
blipper app ko thong de dwe a ni ne a ne song atat 16 ni pye bi dwe phit pho lo ba de တကယ်လို့ကိုယ့်ရဲ့ profile ကိုသူများတွေကိုတစ်ချိန်လုံးပြမထားခြင်းဘူးဆိုရင်မမြင်အောင်လုပ်လို့ရနိုင်ပါတယ်။ဒါပေမဲ့မျက်နှာတွေကိုမှတ်မိနေတဲ့ app ကြောင့်ကိုယ့်ရဲ့အတွင်းရေးမလုံခြုံဘူးလို့ခံစားရတယ်လို့ Federica ကဆိုပါတယ်
။ I think the problem is your face is in a way a unique identifier. It links, it has the potential to link various information and things.
ကိုယ့်ရဲ့မျက်နှာကနေတခြားအချက်တွေသိအောင်လုပ်နိုင်တာကပြဿနာလို့ထင်ပါတယ်။ကိုယ့်မျက်နှာနဲ့ဆက်ဆက်ပြီးကဘာကြီးမှာကိုယ့်နဲ့ပတ်သက်သမျှအချက်လက်အစုံရှာလို့ရနိုင်ခြင်းရှိတယ်လေ။အများပြည်သူကြားထဲမှာကိုဟာလူမသိသူမသိတယောက်မဟုတ်တော့ဘဲနဲ့လမ်းလျှောက်နေရင်တခြားတယောက်ကကိုမျက်နှာကိုစကန်ဖတ်ပြီးတော့ကိုနဲ့ပတ်သက်တဲ့အကြောင်းတွေကိုသိနိုင်မယ်။သူတို့ဘာတွေသိရတယ်ဆိုတော့ကိုကလည်းထိန်းချုပ်ကန့်သတ်နိုင်စွမ်းမရှိတဲ့အခြေအနေမျိုးမှာကျမကတော့စိုးရိမ်ပါတယ်
။ online ပေါ်မှာစာရီနံပါတ်တွေရေးပြီးရှာကြည့်နေရမယ့်အစားဓာတ်ပုံတွေမျက်နှာတွေနဲ့ရှာဖွေတာမျိုးလုပ်ပေးထားတာကအသုံးလွယ်ကူစေဖို့ဖြစ်တယ်လို့ blipper ကပြောပါတယ်။မျက်နှာမှတ်မိတဲ့ blipper app ကိုကုန်ပစ္စည်းအမှတ်တံဆိပ်ကြော်ညာခြင်းတွေကုမ္ပဏီအတွက်သုံးခြင်းတွေအတွက်လည်းဖန်တီးပေးနိုင်တယ်လို့ Blipper ကုမ္ပဏီကပြောပါတယ်ရှင
်မဆူမြတ်မွန်စီစဉ်တင်ဆက်ခဲ့တဲ့ blogger တွေပြောသည်များအပတ်စဉ်ကဏ္ဍဖြစ်ပါတယ် VOA မြန်မာပိုင်းရဲ့တနင်္လာနေ့ညပိုင်းအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့သတင်းပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တန်ရောင်သတင်းလောအစီအစဉ်ရဲ့အလဲပါဒီတစ်ပတ်မှာတော့အနုပညာလောကကသတင်းတိုတိုထွထွားတွေကိုမအေးတန်နာကျော်ကစူးစီးတင်ပြထားပါတယ်ရှင်
လာပါရှင်အလုံးစိတ်လက်ပျော်ရွှင်ပတ်ဝါကြပါစေဒီရက်သက်တမ်းရောင်သတင်းလောက်မှာတော့အမေရိကန်မှာရုံတင်တော့ရမ်းအောင်မြင်မှုရနေတဲ့ Wonder Woman ရုပ်ရှင်ကပြီးတော့ Bollywood မင်းသားမင်းသမီးတွေကိုယ်တိုင်လမ်းလျှောက်ပြတဲ့ Fashion Show ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတဲ့ကိုပြောပြပေးသွားပါမယ်ရှင်ရုံတင်ရုပ်ရှင်တွေထဲမှာလူကြိုက်များနေတဲ့ရုပ်ရှင်ကားတကားဖြစ်တဲ့ Wonder Woman ရုပ်ရှင်ကသူ့ကိုထုတ်လုပ်တဲ့ Time Warner ကုမ္ပဏီကိုအကြီးအကျယ်ကိုအကျိုးပေးတယ်လို့ပြောရပါမယ်Time Warner ဖျော်ဖြေရေးကုမ္ပဏီကြီးရဲ့3လပတ်အမြန်ဝယ်ဝင်ငွေကဒီရုပ်ရှင်ကြောင့်အများကြီးတိုးသွားရတာပါအဲ့ဒါကလည်းဈေးကွက်ကြိုတင်ခန့်မှန်းထားသူတွေရဲ့ခန့်မှန်းချက်တောင်မှကျော်လွန်ပြီးတော့ဒေါ်လာသန်း800ဝင်ထားပြီးသွားပါပြီဒီရုပ်ရှင်ကနောက်ထပ်ဇာတ်ကားတွေလည်းဆက်ပြီးတော့ရိုက်ဖို့ရှိပါတယ် Time Warner ကုမ္ပဏီအနေနဲ့သူ့ရဲ့ရုပ်ရှင်ထုတ်လုပ်ရေးစတူဒီယိုဖြစ်တဲ့ Warner Brothers မှာအမြန်ငွေ700,000တော့တိုးမြင့်သွားခဲ့တာဖြစ်ပါတယ်။ဒါ့အပြင် Time Warner ကုမ္ပဏီလက်အောက်ကရုပ်သံလိုင်းတွေဖြစ်တဲ့ CNN တို့ TNT တို့ကလည်းအမြန်ငွေတွေတိုးလာတဲ့အဖြစ် HBO ရုပ်သံလိုင်းမှာပြသတဲ့ Game of Thrones ရုပ်သံဇာတ်လမ်းတွေထုတ်လုပ်တဲ့အပိုင်းကလည်းအမြန်ငွေတိုးပြီးရရှိပါတယ်ရှင်။ဒီ Wonder Woman ရုပ်ရှင်က2019မှာနောက်ထပ်ဇာတ်ကားအသစ်တစ်ခုနဲ့ရုပ်ရှင်ပိတ်ကားထက်ပေါ်တစ်ခေါက်ပြန်ရောက်ရှိလာမှာဖြစ်ပြီးတော့အဲရုပ်ရှင်ကိုခုစပြီးတော့ရိုက်ဖို့ပြင်ဆင်နေကြပြီဖြစ်ပါတယ်။ဒီကြားထဲမှာတော့ Wonder Woman Warner Brothers Studio Door ဆိုတဲ့ဒီပြကန်းကိုတော့ဇူလိုင်လ31ရက်နေ့ကစပြီးတော့ဖွင့်လှစ်ပြီးတော့ Los Angeles မြို့နာက Burbank မှာစတင်ပြီးတော့ပြသနေပါတယ်။အဲဒီ Wonder Woman ပြကန်းမှာတော့ရုပ်ရှင်ထဲမှာအသုံးပြုတဲ့ဝတ်စုံတွေအဲရုပ်ရှင်ထဲမှာအသုံးပြုတဲ့ပစ္စည်းတွေကိုပြသထားပြီးတော့ Wonder Woman ပြည့်သက်တွေသူတို့အကြိုက်ကာတွန်းဇက်ကောင်နဲ့ပို့ပြီးတော့နီကက်ရောက်ရှိစေဖို့အတွက်ဖန်တီးပေးထားတာဖြစ်ပါတယ်။အဲဒီပြကန်းကိုရုပ်ရှင်ပြည့်သက်တွေမ မပြောနဲ့ဒီရုပ်ရှင်ထဲမှာပါရတဲ့မင်းသမီးကိုယ်တိုင်တိတ်ကိုစိတ်လှုပ်ရှားရပါတယ်လို့အက်ဒယ်ကန်ဒီနီယာမှာသရုပ်ဆောင်တဲ့ဗြိတိသျှမင်းသမီးလူစီဒေးဗစ်ကပြောပါတယ
် So I've only seen some of it I'm about to go and literally look around and take photos of everything
ကျွန်မအကုန်မမြင်ရသေးပါဘူးဒါမဲ့တခြားသွားကြည့်ပြီးဓာတ်ပုံရိုက်အောင်ကျမရုပ်ရှင်ထဲမှာဝတ်တဲ့ဝတ်စုံကိုလည်းတွေ့တယ်။ကြားတော့ကြားပြီးအဲ့ဒီဝတ်စုံကိုမဝေးရတာတဲ့။အဲ့ဒီပစ္စည်းတွေဇာတ်တွေအားလုံးနဲ့ပတ်သက်ပြီးတော့ခန်းစားရတဲ့ခန်းစားချက်လေးကတမျိုးလေးတိတ်ကိုချစ်စရာကောင်းပါတယ်လို့လူစီဒေးဗစ်ကပြောသွားပါတယ်။ Wonder Woman ရုပ်ရှင်က2015ခုနှစ်နောက်ပိုင်းအမျိုးသမီးစူပါဟီးရိုးတစ်ယောက်ကိုအဓိကဇက်လိုက်နေရာမှာထားပြီးတော့ရိုက်ကူးတဲ့ပထမဦးဆုံးရုပ်ရှင်ဖြစ်ပါတယ်။ဒီရုပ်ရှင်ကိုဝေဖန်ရေးသမားတွေကလည်းချီးကျူးကြပြီးတော့ America တိုင်းမှာ Beauty and the Beast ရုပ်ရှင်ပြီးသွားရင်ဒုတိယဝင်ငွေအများဆုံးအခုထိရှာပေးထားနိုင်တဲ့ရုပ်ရှင်ဇာတ်ကားဖြစ်ပါတယ်။ Wonder Woman 2 နံပါတ်1ရုပ်ရှင်ဇာတ်ကားအတွဲကိုတော့ဒီ2019ဒီဇင်ဘာလမှာရုံးတင်မယ်လို့ Warner Brothers ကပြီးခဲ့တဲ့သတင်းပတ်ကပဲပြောသွားခဲ့ပါတယ်ရှင်။ Bollywood ထိပ်တန်းမင်းသားဖြစ်တဲ့ Shahrukh Khan နဲ့မင်းသမီးအနုရှကာရှာမာတို့ဟာသူတို့ရဲ့အချစ်ဆန်မျိုးရုပ်ရှင်ကားတစ် Jeff Harry Matt Siegel ရုပ်ရှင်ကားအထူးဝယ်ကိုညိုတယ်လီမျိုးမှာဩဂုတ်လ2ရက်နေ့ကကျင်းပတော့သူတို့ရုပ်ရှင်ကိုလာပြီးတော့ကြော်ညာသွားကြပါတယ်။ရှီရိုခန်ကအဲလန်ညွန် Harry ဖြစ်နေပါဝင်သရုပ်ဆောင်ထားပြီးတော့ Siegel ဆိုတဲ့ကောင်မလေးနဲ့ချစ်ကြိုက်သွားတဲ့ရုပ်ရှင်ကားပါ။ Siegel ရဲ့ပျောက်သွားတဲ့လက်စကိုလိုက်ရှာရင်လည်းသူတို့နှစ်ဦးဥရောပတခွင်ခီးထွက်ခဲ့ကြပါတယ်။အခုသူတို့ Jeff Harry Matt Siegel ရုပ်ရှင်ကားတစ်မြင့်တင်ရေးအတွက်နိုင်ငံတော်အမျိုးကြီးတွေကိုတမျိုးပြီးတမျိုးသွားပြီးတော့ကြော်ညာနေကြပါတယ်။ Red Chillies Entertainment ကရိုက်ကူးတဲ့ဒီ Jeff Harry Matt Siegel ရုပ်ရှင်ကားကိုတော့ MTS Ellie ဆိုတဲ့ director ကရိုက်ကူးတာဖြစ်ပြီးတော့ဩဂုတ်လ4ရက်နေ့မှာပဲအိန္ဒိယတလွားရုပ်ရှင်ရုံတွေမှာစပြီးတော့ရုံတင်ပြသပါတယ်ရှင်။ဒီတက်တဲ့ရောင်သတင်းတော်အစီအစဉ်ကို Radio မှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြတယ်ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet. Painted on the side and bright red. It's gonna stay bright. It's a crazy fan. အနုပညာလောကကသတင်းတူတူထထွားတွေကိုမှအေးသနာကျော်ကစူးစီးတင်ပြသွားတာပါရှင်။အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါအခုတစ်ပတ်အစီအစဉ်မှာတော့ကိုဇော်ထက်အောင်ရဲ့ယုံကြည်ရကိုနားဆင်ကြရမှာဖြစ်ပါတယ်မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်အဓိကကျွန်တော်ယုံကြည်တဲ့အကြောင်းအရာတစ်ခုကတော့လက်ရှိမြန်မာနိုင်ငံရဲ့ကျွန်တော်တို့ပြည်ပြောင်းလဲရေးကာလမှာစနစ်တစ်ခုတည်ဆောက်ဖို့ပို့ပြီးယုံကြည်ပါတယ်ကျွန်တော်တို့ခုပြည်ပြောင်းလဲကာလမှာအများကြီးလဲလှုပ်လာကြတာရှိတယ်။နောက်ထပ်ကျွန်တော်တို့ဖြစ်လာမယ့်ကာလတွေကာလတွေမှာကျွန်တော်တို့ကရိုးသားတဲ့လူသဘောကောင်းတဲ့လူရောက်လာတဲ့ကာလမှာဒီလက်ပေးလက်ယူစနစ်ကြီးကပပျောက်နေပြီးတော့မရိုးသားတဲ့လူတက်လာတဲ့အချိန်မှာလက်ပေးလက်ယူစနစ်ကြီးကပြန်ပေါ်လာတဲ့အချိန်မျိုးထက်ကျွန်တော်ကဘယ်သူပဲတက်လာလက်ပေးလက်ယူမှုမရှိအောင်တက်နိုင်မှနည်းအောင်တိစောက်ထားလို့ရမယ့်စနစ်တစ်ခုရှိဖို့အတွက်ကျွန်တော်ယုံကြည်ပါတယ်အဲ့တော့ကျွန်တော်တို့လက်ရှိကျွန်တော်တို့နိုင်ငံရဲ့ဖြစ်နေတဲ့အခင်းကျင်းကလည်းအစိုးရရန်နေရာအားလုံးမှာလက်ပေးလက်ယူကအစင်တိုင်းမှာရှိနေပါလေ။ဟိုးတိတ်ဆုံးမှာဖြစ်နေတဲ့ကြားကြီးခြေရာကြီးလက်ပေးလက်ယူကြီးလုံနေရှိသလိုအောက်ကအစင်တိုင်းမှာလည်းလက်ပေးလက်ယူတွေရှိနေပါလေ။အဲ့တော့ဒီယာရုတာဝန်တစ်ခုမှာယူလိုက်ပြီဆိုတာနဲ့လက်ပေးလက်ယူကမွေးရပါအခွင့်ရေးလို့ရပိုင်ခွင့်တစ်ခုလို့တွဲပါနေတယ်လို့လက်ရှိအစိုးရရန်နေရာတုံးတက်ပြီးတော့ကျင့်သုံးကြတာကိုတွေ့ရပါပါတယ်။အဲ့တော့ဒီနေရာမှာကျွန်တော်ယုံကြည်တာကကျွန်တော်တို့အနေနဲ့စနစ်တခုအခုလက်ရှိဆိုရင်ကျွန်တော်တို့မြန်မာနိုင်ငံလည်းတိုးတက်လာပြီသိပ်ကောင်းတဲ့နည်းပညာတွေလည်းရှိလာပြီကွန်ပျူတာစနစ်ကိုလည်းတုံးလို့ရနေပြီဆိုတော့အစိုးရရန်နေရမှာကျွန်တော်တို့ဝင်လင်းမြင်တာလေနောက်တစ်ခုကလက်ပေးလက်ယူမှုကင်းတဲ့စနစ်တခုတည်ဆောက်ဖို့ဆိုရင်နည်းပညာကိုအများကြီးသုံးချဖို့လိုပါတယ်ကျွန်တော်တို့ရှိမှရှိနေတဲ့ e-government ဆိုပြီးပြောခဲ့တာလည်းနှစ်ပေါင်းအများကြီးကြာလာပါပြီဒါပေမဲ့တကယ်တမ်းက e-government ကိုအကောင့်ထဲပေါင်းနိုင်မယ်ဆိုရင်ကျွန်တော်တို့သွားနေတဲ့ information တွေပေးနေတဲ့သတင်းချက်လက်တွေငွေပေးချေတဲ့စနစ်တွေပြီးတော့ညှဝေတဲ့တရင် information တွေကဒီစနစ်ပေါ်ကနေအကုန်လုံးသွားမယ်ဆိုရင်လက်ပြီးလက်ယူမှုကိုကျွန်တော်တို့ကတစ်စင်ချင်းနဲ့ရှော့ချသွားလို့ရပါတယ်။ဒီနေရာချင်းရှော့ချသွားမယ်ဆိုရင်ကျွန်တော်တို့ကဘယ်ဒေတာဘယ်ဆိုရဘယ်ပြည်နယ်ဘယ်ဆိုရမှာပဲဖြစ်ဖြစ်လက်ပြီးလက်ယူမှုကလူပေါ်မှာမူတည်ပဲနဲ့စနစ်တစ်ခုမှာမူတည်တော့ပါမယ်။ဒါလေးကိုတော့ကျွန်တော်တို့ဒီနေ့ရုံကြည်နယ်လှုပ်စေချင်ပါတယ်ဖြစ်မယ်လို့လည်းမျှော်လင့်ထားပါတယ်။နောက်ထပ်တစ်ခုကတော့ကျွန်တော်တို့ယုံကြည်တာကကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့ပြည်သူလူထုအားလုံးရဲ့ social security system မှာဒ
ဒါကိုကျွန်တော်တို့ပြန်ပြီးအများကြီးတည်ဆောက်ဖို့လိုပါလိမ့်မယ်။ကျွန်တော်နိုင်ငံမှာအိန္ဒိယ၊ချိုင်းနာ၊ဘင်္ဂလားဒေ့ရှ်အစားဖြင့်ကျွန်တော်တို့ဖြစ်ဆက်နေတဲ့နယ်စပ်တွေမှာစီးပွားရေးအင်အားရောလူမှုရေးအင်အားရောရင်းချင်းမှုအင်အားရောအများကြီးထိုးဖောက်ပြီးတော့ဝင်ရောက်သိမ်းပိုက်လာတာအများကြီးတွေ့ရပါတယ်။ဒီနေရာမှာကျွန်တော်တို့ကဒီမိုကရေစီစနစ်ဖြစ်တဲ့အတွက်အားလုံးဒီဒဏ်လူညီပြချင်းပြိုင်ဝင်ရှိရမယ်ဆိုတာလည်းကျွန်တော်တို့လက်ခံပါတယ်။ဒါပေမဲ့ကျွန်တော်တို့နိုင်ငံအတွင်းမှာလာပြီးတော့စီးပွားရှာတာဖြစ်စေတခြားလူတွေလောက်တာဖြစ်စေသူတို့အနေနဲ့လာပြီးစီးပွားရေးရှာတဲ့လူတွေ investor တွေငွေကြေးရပါဖြစ်စေတခြား profit တစ်ခုနဲ့မြင့်တက်သွားသလိုပဲကျွန်တော်တို့နိုင်ငံမှာရှိနေတဲ့နိုင်ငံသူနိုင်ငံသားတွေကလည်းအောက်ခြေမှာကျန်းမာနေကြပဲနဲ့ကျွန်တော်တို့ရင်းနှင်းကြတဲ့ဆိုသလိုအလိုက်တင်လိုက်ပါပြီးလူနေမှုဘဝတွေမြင့်တင်သွားစေဖို့ကျွန်တော်တို့လိုအပ်ပါတယ်အဲ့တော့ကျွန်တော်အနေနဲ့သုံးသပ်တာတော့ကျွန်တော်နောက်နိုင်ငံတွေမှာသုံးနေတဲ့ social welfare စနစ်တွေကျွန်တော်တို့ပြည်သူပြည်သားတွေအတွက်အကောင်းမွန်ဆုံးစနစ်နဲ့လုပ်ပေးနိုင်မယ်ဆိုရင်ဘယ်လောက်ပဲကျွန်တော်တို့နိုင်ငံမှာရှိတဲ့စီးပွားရေးကဘယ်လောက်ပဲတက်သွားစင်ရဲချမ်းသာကွာဟမှုကပြတ်ထွက်မသွားပဲနဲ့ကျွန်တော်တို့ဒီ middle class ကိုအကောင်းဆုံးဖန်တီးထားနိုင်ပြီးတော့ချမ်းသာတဲ့လူကလည်းကြိုးစားကြိုးစားတော့ချမ်းသာမယ်မြန်မာနိုင်ငံသူနိုင်ငံသားကလည်းနိုင်ငံအလယ်မှာစင်စင်ရဲနဲ့မနေရဘူးဆိုတဲ့ state ကိုဖန်တီးနိုင်မယ်လို့ကျွန်တော်ယူဆပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရာအစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာဖြစ်ပါတယ် VOA မြန်မာပိုင်းကအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအခုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီ17:00အထိလိုင်းဒိုမီတာ30နဲ့50တိတူကနေအစအဆုံးပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါ VOA မြန်မာပိုင်းကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပို့လို့ရတယ်။သောတာရှင်တို့နားဆင်လို့ရတဲ့တကြေးသိချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့သူတွေကတော့0939386555လေးကိုခေါ်ဆိုနိုင်ကြပါတယ်ရှင်။ခုတော့ကြန့်ရှိနေတဲ့အချိန်တွင်နောက်ဆုံးရသတင်းအကျဉ်းချုပ်ကိုမတင်ရထိုက်ကပြောပြပေးပါအောင
်မြောက်ကိုရီးယားဘက်ကအကောင်းဆုံးဆောင်ရွက်နိုင်တာကတော့ဆွေးနွေးပြောဆိုရေးအစင်းနစ်ဖြစ်ဖို့သူ့ရဲ့ဒုံးကျည်စမ်းသပ်မှုကိုရပ်ပါမယ်ဆိုတဲ့သတင်းစကားပေးဖို့ဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကဒီကနေ့တင်းလာနေမှာပြောဆိုလိုက်ပါတယ်မြောက်ကိုရီးယားဘက်ကတော့ဒဏ်ခတ်ပိတ်ဆို့မှုကိုရှုတ်ချတဲ့အကြောင်းဒီကနေ့တနင်္လာနေ့မှာနိုင်ငံပိုင်မီဒီယာကနေပြောပါတယ်သူ့ရဲ့နျူကလ িয়ার အစီအစဉ်နဲ့အရေးစိစက်တဲ့နေရာမှာဒဏ်ခတ်ပိတ်ဆို့မှုကအလုံးမဖြစ်ဘူးဆိုတာကိုထပ်ပြီးသက်သေပြတဲ့အနေနဲ့ရောအမေရိကန်ကိုလက်တုံပြတဲ့အနေနဲ့ရောစမ်းသပ်မှုတွေကိုထောက်နှက်ချီထပ်လုပ်မယ်လို့မြောက်ကိုရီးယားဘက်ကတုံ့ပြန်ပြောဆိုပါတယ်တောင်ကိုရီးယားသမ္မတမွန်ဂျေအင်းရဲ့ချင်းကပ်မှုကိုမြောက်ကိုရီးယားအစိုးရကပယ်ချလိုက်ပြီးတဲ့နောက်မြောက်ကိုရီးယားနိုင်ငံပေါ်အပြင်းထန်ဆုံးဖိအားပေးဖို့အမေရိကန်ရဲ့မူဝါဒကိုလုံးဝထောက်ခံတယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကလည်းပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကမြောက်ကိုရီးယားကတိုက်ချင်းပြပဲ့ဒိန်းဒုံးချီကိုဒုတိယအကြိမ်အောင်မြင်စွာလွှတ်တင်ပြီးချိန်ကစပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ပထမဆုံးအကြိမ်တယ်လီဖုန်းနဲ့စကားပြောဖို့အတွက်သမ္မတမွန်ဂျေဟာအပန်းဖြေအားလက်ရဲ့ခီးကနေတနင်္လာနေ့မှာပြန်ရောက်လာတာဖြစ်ပါတယ်။တောင်တူပင်လယ်ပြင်အတွင်းနယ်မြေပိုင်ဆိုင်မှုအငင်းပွားမှုတွေအပေါ်အထူးပဲစိုးရိမ်နေလို့အမေရိကန်ပြည်ထောင်စုဂျပန်နဲ့ဩစတြေးလျတို့ကဒီကနေ့တင်းနှင်းလာနေမှာပြောဆိုလိုက်ပါတယ်။အဲ့ဒီဒေသတွေမှာတင်းမာမှုတွေတိုးလာစေနိုင်တဲ့ဒါမှမဟုတ်လေပြန်လည်ပြင်ဆင်မရနိုင်တော့တဲ့အခြေအနေထိသဘာဝပတ်ဝန်းကျင်ပျက်စီးစေနိုင်တဲ့မြေတွေဖော်ယူနေတာနဲ့စည်ရစံရွက်ချက်တွေကိုရပ်ဆိုင်မှုတောင်းဆိုတာဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဩစတြေးလျနိုင်ငံခြားရေးဝန်ကြီးနဲ့ဂျပန်နိုင်ငံခြားရေးဝန်ကြီးတို့ဖိလစ်ပိုင်မှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်မှာပူရဲကြီးညာချက်တစောင်းထုတ်ပြန်တောက်ဆိုတာဖြစ်ပါတယ်ရှင်
။တရင်ချင်းချုပ်ကမှတိုင်ငင်ထိုက်ကကြီးညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရင်မှုကမခင်ဖြူထွေးဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voitech Zonyak ဖြစ်ပါတယ်။ View American အသံမနေ့ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီနဲ့9နာရီအထိလိုင်းဒိုမီတာ30နဲ့40 48 50နဲ့လိုင်းလံမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနန်းလောပါ။
This program has come to you from the Voice of America, Washington.